Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ19ရက်တောက်ကြနေ့ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမတ်ချပောင်းပါဒီညအစီအစဉ်မျိုးပြတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းတွေကိုလည်းလောက်နဲ့ကျွန်တော်ကြော်ကြော်သိကြညာပါပါလီဗျာက IS အစွန်ရောက်ဖွဲ့လေးကျင်ရေးစခန်းတစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ပါတယ်။ယူကန်နာမှာသမရာနဲ့လွှတ်တော်ယူကော့ပွဲတွေကျင်းပနေပြီးအဓိကအတိုက်ခံခေါင်းဆောင်သမရာလောင်းတို့အဖမ်းခံထားရပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီနေ့ပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဗြိတိပခတို့နဲ့အငင်းပွားစရာတွေဖြစ်နေတဲ့လက်ပတောင်းတောင်ဂျင်းနီစီမံကိန်းပြန်လည်စတင်တော့မှာနဲ့ပတ်သက်ပြီးတော့
2016ဟိုမေလပေါ့နော်မေလကဟာသူတို့ကိုပြီးကြလောက်ပြီးအောင်ကျွန်တော်ဟာလေးကိုစူးစမ်းနေပါတယ်အဲကြောင့်မေလကျလို့ရှိရင်ကျွန်တော်ဟာဂျင်းမျိုးကိုပြန်ထုတ်ဖို့ဟောဖို့ပြောနေတာပေါ့
မြန်မာဝန်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းတွေနဲ့အတူ NLD ဥဆောင်တဲ့အစိုးရလက်ထက်သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိနိုင်မလဲဆိုတော့လက်ရှိပြန်ကြားရေးဝန်ကြီးရဲ့အမြင်နဲ့ကချင်ပြည်နယ်ကဘိန်းခင်းဖျက်ဆီးရေလှုပ်ရှားသူတွေနဲ့အာဏာပိုင်တွေအကြားအခြေအနေပုံမတင်မလာတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
လီဗျားနိုင်ငံနောက်ပိုင်းတူနီးရှားနိုင်ငံနယ်စပ်က IS စစ်သွေးကြွအစွန်ရောက်အဖွဲ့ရဲ့လေ့ကျင့်ရေးစခန်းတစ်ခုကိုအမေရိကန်စစ်လေယာဉ်တွေကဒီကနေ့ဘုံကျဲတိုက်ခိုက်တာမှာပြစ်မှတ်ကိုထိမှန်ပြီးအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့ဝင်တွေဓာစင်ပေါင်းများစွာတိစိုးမာတယ်။ဒီလေကြောင်းတိုက်ခိုက်မှုတွင် IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တူဦးဖြစ်သူနူရဒင်းချူချနီတိစိုးသွားပွဲရှိတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။တူနီးရှားနိုင်ငံမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုဟာအခုတိစိုးတဲ့ IS ခေါင်းဆောင်နဲ့ဆက်ဆံနေတယ်လို့ပြောထားတာပါ။ทูนิสမြို့ကပြားလိုက်တခုနဲ့မြို့တော်အပြင်ဘက်ကအပန်းဖြေကမ်းခြေတခုလိုကိုတက်ခတ်တာမှာလူ60ထဲမှနေတည်ဆုံးခဲ့ပါတယ်။လီဗျားနိုင်ငံမြေထဲပင်လယ်ကမ်းရိုးတန်းထရီပိုလီမြို့တော်အနောက်ဘက်85ကီလိုမီတာလောက်အကွာစာဗရာတာမြို့ပြင်ကလေတဲအိမ်တလုံးကိုအမေရိကန်ကပိတ်မှတ်ထားတက်ခတ်တာပါ။အာယုံမတက်ခင်မှာလုတဲ့လေကြောင်းတက်ခတ်မှုမှာလူ40အထိတည်ဆုံးတယ်လို့ဒေတာတွင်သတင်းတွေကပြောပါတယ်။တည်ဆုံးသူအများစုဟာ IS အဖွဲ့ဝင်တွေဖြစ်တယ်လို့အမည်မဖော်ပြဖို့ပန်ကြားတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။2012ခုနှစ်ကလီဗျားအာဏာရှင်မွမ်မာဂရာဗီကိုဖြုတ်ချပြီးတပ်ပစ်လိုက်ပြီးကြတဲ့ကဆိုရင်လီဗျားနိုင်ငံမှာရုံးဝင်းစံခတ်အခြေအနေတွေနဲ့နိုင်ငံရေးမတည်မငြိမ်တာတွေဖြစ်နေတာပါ
။ယူကန်နာနိုင်ငံကအတိကအတိုက်ခံကောင်းဆောင်ဟာနှစ်ရက်အတွင်းဒုတိယအကြိမ်မြောက်အဖမ်းခံထားရတဲ့ဆိုတဲ့သတင်းတွေထွက်နေပါတယ်။ဂျာရာဘင်းနေ့ကအနောက်အရှက်ဖြစ်ခဲ့တဲ့တမရနဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်တချို့ခရိုင်တွေမှာဆက်ပြီးမဲပေးနေကြတာနဲ့အမျှဒီသတင်းထွက်လာတာပါ။ကီဇာဘက်စီဂိုင်းကိုသူ့ရဲ့ Forum for Democratic Change FDC ပါတီကထိတ်တန့်အဖွဲ့ဝင်အများအပြားနဲ့အတူဒီကနေ့ရဲတပ်ဖွဲ့ကပြန်ဖမ်းတာပါအစောပိုင်းကတော့ FDC ရုံးချုပ်အပြင်ဘက်မှာရဲတပ်ဖွဲ့ကဝိုင်းထားပြီးဘက်စီဂိုင်းမင်ခွန်ပြောမှာကိုစောင့်နေတဲ့အတိုက်ခံထောက်ခံသူလူအုပ်ထဲကိုမျက်ရည်ရုပ်ပုံနဲ့ပြစ်ခတ်ခဲ့ပါတယ်တနက်ပြစ်တံတွေကိုလည်းကြားရပေမဲ့ကြီးစံတွေကတော့ rubber ကြီးတွေဖြစ်ပုံရပါတယ်တမရလောင်နောက်တူဖြစ်တဲ့အမမမဘာဘာစီကလည်းသူ့နေအိမ်အပြင်ဘက်မှာရဲကလူတွေကိုလိုက်ဖမ်းနေတယ်လို့ကြေညာချက်တစောင်းထုတ်ပြီးပြောထားပါဗျ။အဲ့ဒီဒေသမှာရဲကားတွေကင်းလဲ့နေတာကိုရပ်ယူထားတဲ့ဗီဒီယိုကိုသူကအွန်လိုင်းမှာတင်ထားပါဗျ။ဂျာရာဘေးနေကထွက်ထားတဲ့ယူဂန္ဒါနိုင်ငံနဲ့တမရနဲ့လွတ်တော်ရွေးကောက်ပွဲရဲ့ရာရီရလတ်တွေမှာလက်ရှိတမရယိုဝစီမူဆေဗီနီကဦးဆောင်နေတာကိုပြပါရယ်ဂျာရာဘေးနေကပြဿနာတွေတက်ခဲ့တဲ့ခရိုင်တချို့ကမဲယုံနေမှာတော့ဒီကနေ့မဲပြန်ပေးနေကြပါရယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာနောက်လာမှာကျူဘားနိုင်ငံကိုသွားဖို့စီစဉ်ထားတာမို့လက်ရှိသမ္မတတူဦးအနေနဲ့နှစ်ပေါင်း90အတွင်းကျူဘားနိုင်ငံကိုသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။အမေရိကန်ကကျူဘားနဲ့ပြန်ပြီးဆက်ဆံလာတဲ့အပေါ်ကျေနပ်တဲ့သူတချို့ကသူ့ကိုကြိုးစားဖွယ်ရှိပေမဲ့ဝေဖန်သူတွေလည်းရှိပါတယ်။ဒီထက်မှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကတူဦးဖြစ်သူ Florida ပြည်နယ်ထက်လွတ်တော်မှာ Marco Rubio လည်းအပါအဝင်ပါ။အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒမှာအပြောင်းလဲလုပ်ခဲ့တယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့တာကိုထောက်ပြပြီးသူကဝေဖန်တာပါ။မြန်မာအစိုးရကအပြောင်းလဲတွေလုပ်တာကြောင့်အမေရိကန်ဘက်ကလည်းမူဝါဒပြောင်းလဲလုပ်ခဲ့တဲ့အတွက်ဒီကနေ့ဆိုရင်အရင်ကလူနည်းစုပါတီဟာလွတ်တော်ထဲမှာလူများစုပါတီဖြစ်လာပြီလို့မစ္စတာရူဘီယိုကထောက်ပြပါတယ်။ဒါပေမဲ့ကျူဘာမှာတော့အဲ့ဒီလိုလုပ်ဖို့သမ္မတဥဘာမားကမတောင်းဆိုပဲကျူဘာအစိုးရဟာဖိနှိပ်အုပ်ချုပ်တဲ့အစိုးရတရက်ဖြစ်ဆက်ရှိနေတော့မယ်လို့မစ္စတာရူဘီယိုကပြောပါတယ်။သမ္မတဥဘာမားရဲ့ခီးစဉ်ကြောင့်ကျူဘာကွန်မြူနတီအစိုးရရဲ့တရားဝင်မှုကိုထောက်ခံအားပေးသလိုဖြစ်စေနိုင်တယ်ဆိုပြီးကျူဘာလူမျိုးတချို့ကလည်းဝေဖန်ကြပါတယ်။မလာ21ရက်နဲ့22ရက်နှစ်ရက်ကြာသွားရောက်မဲ့ခီးစဉ်တွင်ကျူဘာသမ္မတရာဟုလ်ကက်စထရိုနဲ့တွေ့ဆုံတဲ့အခါလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပြောဆိုမယ်လို့သမ္မတဥဘာမားကကတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကဟာဗနာမြို့တော်မှာအမေရိကန်တန်ယုံဖွင့်လှစ်ပြီးတဲ့နောက်ပိုင်းသမ္မတဥဘာမားရဲ့အခုခီးစဉ်ဖြစ်လာတာပါ။
Republican Party ကနေတမရကိုစလဲလောင်အဖြစ်အရွေးခံရဖို့ကြိုးစားနေတဲ့ဘီလီယနာတထေကြီး Donald Trump ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုပို့ရဟမကြီး Francis ကဝေဖန်လိုက်တဲ့အပေါ်မှာအစောပိုင်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့နည်းနည်းပြန်လျှော့သွားပါတယ်။စနေနေ့ကျရင်တောင်ကာရိုလိုင်းနားပြည်နယ်မှာကျင်းပမဲ့ Republican Party တမရလောင်ပနာမအရွေးချယ်ပွဲမတိုင်ခင်မှာလေးတန်းပြန်လျှော့သွားတာပါ။ American ပြည်ထောင်စုတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုဟန်တာဖို့ Mexico နဲ့နယ်စပ် American တောင်ပိုင်းဒေသမှာတိုင်းကြီးတွေကာယံတီဆောက်သွားတဲ့လို့ Mr. Trump ကပြောဆိုခဲ့တာကြောင့် Mr. Trump ဟာခရီးရန်တယောက်မဖြစ်နိုင်ဘူးလို့ပုတ်ရဟန်းမင်းကြီး Francis ကသူ့ရဲ့ Mexico ခီးစဉ်ပြီးမှပဲဝေဖန်သွားတာဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးရဲ့ဒီဝေဖန်ချက်ဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးအစောပိုင်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့ပေမဲ့လို့မနေ့ကလူလူနဲ့တွေ့ဆုံတဲ့ Town Hall ဆွေးနွေးပွဲတစ်ခုမှာတော့ Mr. Trump ကလေတံနဲ့နဲ့လျှော့ပြီးတော့ပုတ်ရဟန်းမင်းကြီးကသူ့အပေါ်နားလည်မှုလွဲတာဖြစ်နိုင်ပါတယ်လို့ဆိုပြီးပြန်ပြောင်းပြောသွားပါတယ်။ပေါ်ရဟမကြီးနဲ့သူအချင်းမများလို့တလို့တခုကိစ္စကိုလည်းအချင်းများမှုတခုလို့သူမျိုးစားတဲ့အကြောင်းနဲ့ပေါ်ရဟမကြီးအနေနဲ့မက္ကဆီကိုအစိုးရကနာသွင်းလိုက်တာဖြစ်ကောင်းဖြစ်နိုင်တဲ့အပြင်တပတ်တည်းကပြောတဲ့စကားကိုကြားပြီးနှက်ဆက်ဖြတ်ကျော်ဝင်ရောက်လာနေတဲ့မူရစ်ဆေးဝါးနဲ့တရားမဝင်ရွှေပြောင်းလာသူတွေရဲ့အရေးပြဿနာဘလို့ဆိုးဝါးနေတယ်လဲဆိုတာကိုနားမလဲတာကြောင့်လားဖြစ်လိမ့်မယ်လို့မစ္စတာထရမ့်ကပြောပါတယ်Mr. Trump ရဲ့ပြိုင်ဘက်တချို့ကပုတ်ရဟန်းမင်းကြီးရဲ့ဝေဖန်ချက်ကိုထောက်ခံပြောဆိုကြတာရှိသလိုတချို့ကလည်းတဟာ Mr. Trump အနေနဲ့ပုတ်ရဟန်းမင်းကြီးတို့ကြားပြဿနာတက်တက်ဖြစ်တယ်လို့ပြောဆိုပါရရှင
် UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညာပဲတဲ့တွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးအထူးစိုးရိမ်နေကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ပြောပါတယ်
The U.S. Embassy is deeply concerned about ongoing clashes in Shan State involving the Tang National Army, the Restoration Council of Shan State, and the military. We are particularly concerned by alleged human rights violations targeting ethnic Shan.
Yeah, I'm not familiar with that. Shan Ji Bian Leng, Tudong Yue Council, and Myanmar Dambaro, who just appeared in the Bibi Kari, and the American Tang Yong, and the Nyazwa Suyin Bu Ben Marelu, Yang Gong Miu, American Tang Yong, Biogun Yaduga, Viu Yigu, Biu Doraba.အထူးသဖြင့်ရှမ်းနယ်ပလောင်တိုင်းရင်းသားလူအသိုက်အဝန်းတွေကိုဦးတည်ပြီးလူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့အစိုးရမိတဲ့အကြောင်းအကြက်သားတွေပေါ်ကာကွယ်ပေးရေးအပါအဝင်ပြိပခဘေးတင်ပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေအတားအဆီးမရှိတွားရောက်နိုင်ရေးဟာနိုင်ငံတကာရဲ့အခြေခံကြတဲ့မှုဖြစ်တဲ့အကြောင်းတမ်မတော်ရဲ့ထိုးစစ်ဆင်မှုဟာရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့တည်ဆောက်နေတဲ့ယုံကြည်မှုကိုပြပြစေတဲ့အကြောင်းတန်ယုံပြောခွင့်ရကပြောပါတယ်စကားဝိုင်းဆွေးနွေးပွဲပြုလုပ်ဖို့အတွက်စိတ်ရှည်တည်ခံခြင်းတရားကိုကျင့်သုံးကြဖို့နဲ့ကတိကဝတ်ကိုပြန်လည်ဖော်ဆောင်ကြဖို့ကိုလည်းတိုက်တွန်းပါတယ်ဒါမှပဲငင်းချင်းရေလုံငန်းစဉ်ဆက်ဖြစ်ထွန်းနေမှာဖြစ်ပြီးနေရက်ရွှေပြောင်းဒုက္ခသည်တွေလည်းနေရက်ရင်းပြန်နိုင်မှာဖြစ်ပြီးတော့သူတို့ရဲ့ဘဝတွေကိုပြန်လည်ထူထောင်နိုင်မှာဖြစ်တယ်လို့တန်ယုံပြောခွင့်ရကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရဲ့ဆိုင်းဖို့အရေးကြီးအစိုးတရကိုဗိုလ်ဒူးနေကပြည်သူ့လူတော်မှတင်သွင်းအတည်ပြုခဲ့ပါသေးတယ်။ဒါပေမဲ့လည်းတိုက်ပွဲတွေရပ်သွားပြီဆိုတဲ့တိကျခိုင်မာတဲ့သတင်းမျိုးတွေကိုတော့မရသေးပါဘူး။
ယူကရိန်းနိုင်ငံတွင်ကပဋိပက္ခတွေကြောင့်ကလေးငယ်ပေါင်း9သိန်းထက်မနည်းအပေါ်ပြင်းထန်တဲ့ထိခိုက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်ခံရတဲ့ကလေးတွေဟာယူကရိန်းအစိုးရအုပ်ချုပ်တဲ့ဒေသတွေတွင်ကမဟုတ်ပဲရုရှားလိုလားသူခွဲထွက်ရေးတပုံတွေနဲ့တိုက်ပွဲဖြစ်ပေါ်ရာဒေသအနီးမှာနေထိုင်ကြတဲ့သူတွေဖြစ်ပါရယ်ယူကရိန်းအရှေ့ပိုင်းကနနစ်ကြားအကြမ်းဖက်မှုတွေကြောင့်ကလေးငယ်ပေါင်း9သိန်း8000လောက်ထက်ကကလေး3ယောက်တယောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးဆောင်ရှားမှုလိုအပ်နေတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှဖော်ပြထားပါရယ်အဲ့ဒီကလေးငယ်ရဲ့စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်သူတို့ရေစီကိုအရောက်သွားဖို့တိတ်ကိုလိုအပ်နေတယ်လို့လဲယူကရိန်းနိုင်ငံဆိုင်ရာ UNICEF အကြီးအကဲ Jovana Barbaris ကပြောပါရယ်ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာကလေးငယ်ပေါင်း 2,500 ထဲမှနေနေရက်စွန့်ခွာထွက်ပြေးခဲ့ရတဲ့အပြင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေအတွင်းကလေးငယ်ပေါင်း20ထဲမှနေတည်ဆုံခဲ့ရတယ်လို့ UNICEF ကဆိုပါရယ်
တောင်တူပင်လေတဲ့ကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းမှာတရုတ်ကမြေပြင်ကနေဝေဟင်ပစ်ဒုံးကျည်တွေချထားတဲ့ဆိုတဲ့သတင်းတွေထွက်လာတာကြောင့်ဒေသတွင်းလူညုံရေးပေါ်ရေရှည်ကျိုးဆက်တွေဖြစ်လာနိုင်ခြင်းပေါ်ဆွေးနွေးညှင်းခုန်တာတွေအပြင်းထန်ဖြစ်လာပါပြီ။တောင်တူပင်လေတဲ့မှာတင်းမာမှုတွေပိုတိုးလာနေတဲ့ပေါ်ပိုပြီးစိုးရိမ်လာကြရတဲ့ဆိုတာကိုဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကဒီကနေ့ပြောကြပါတယ်။တရုတ်နဲ့အမေရိကန်တို့ကတော့အချိန်နဲ့တင်းမာအောင်သူကလုပ်တယ်ကိုကမလုပ်ဘူးဆိုပြီးတော့အပြန်အလှန်ဆွဆွဲပြောဆိုထားကြတာပါ။ဒီနိုင်ငံတွေအကြီးအမားဆုံးစိန်ခေါ်မှုတွေကတခုကတော့ Thucydides ထောင်ချောက်လူဆိုတဲ့အထဲကျသွားမဲ့အခြေအနေဖြစ်တယ်လို့တရုတ်သမ္မတရှီကျင်းမင်ကပြောထားမှုတာကိုနယူးဇီလန်ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဩစတြေးလျဝန်ကြီးချုပ် Malcolm Turnbull ကပြန်ပြောသွားပါတယ်။အ ဲ့ဒီ2C Dice ထောင်ချောက်ဆိုတာကအင်အားကြီးနိုင်ငံဖြစ်လာနေတဲ့နိုင်ငံတစ်ခုကတခြားအင်အားကြီးနိုင်ငံတွေကြားမှာစိုးရိမ်မှုတွေဖြစ်အောင်လုပ်တာကြောင့်ပဋိပက္ခကိုဥတီသွားတဲ့အခြေအနေကိုဆွလို့တာပါ။သမရရှိကပြောထားမှုတွေအတိုင်း 2C Dice ထောင်ချောက်ထဲကိုတရုတ်နိုင်ငံရောက်သွားမယ်အရေးရှောင်ကျင်နေဆိုရင်တောင်တိုးပင်လယ်တွင်နေမြေပိုင်ဆိုင်မှုအငင်းပွားနေတာကိုနိုင်ငံတကာဥပဒေကနေတဆင့်အားလုံးအသုံးပြုနိုင်တဲ့နည်းလမ်းတွေအားလုံးကနေတဆင့်ဖြည့်ရှင်းသင့်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ထမ်ဘူးကပြောပါတယ်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စမ်းသပ်ပစ်လုပ်လိုက်တဲ့လို့ရအတွက်အမေရိကန်အစိုးရကမြောက်ကိုရီးယားအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေနောက်ထပ်ချထားလိုက်တဲ့အတွက်ကိုရီးယားဘက်ကလည်းချီးကျူးပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကိုအမေရိကန်သမ္မတဘာရက်အိုဘားမားကအတိပြုလက်မှတ်ရေးထိုးပြီးမှပဲတောင်ကိုရီးယားရဲ့တုံ့ပြန်မှုတွေဒီကနေ့ထွက်ပေါ်လာတာပါ။ဒီဥပဒေရဲ့တည်ရောက်မှုနဲ့အတူတခြားအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေနဲ့တောင်ကိုရီးယားဘက်ကလုပ်သားတွေပေါင်းလိုက်ရင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်နဲ့ပဲ့ထိန်တဲ့ဒုံးကျည်တွေပြပြရန်စားတဲ့လုပ်ရက်တွေအတွက်ထိုက်တန်တဲ့အကျိုးဆက်တွေခံစားရပါလိမ့်မယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါရယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ကြီးတွေနဲ့တာဝေးပစ်ပဲ့ထိန်တဲ့ဒုံးကျည်တွေထုတ်လုပ်မှုမှာလိုအပ်တဲ့ငွေကြေးတွေစီစဉ်နိုင်ခြင်းမရှိအောင်တာမြင်ဖို့ရည်ရွယ်ထားကြတာပါဒါအပြင်လာမယ့်လမှာကျင်းပမယ့်အမေရိကန်နဲ့တောင်ကိုရီးယားနှစ်စဉ်ပူးတွဲစီရင်လေ့ကျင့်မှုမှာပါဝင်တဲ့အမေရိကန်တပ်တွေကိုနှဆတိုးလိုက်မယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုပါရယ်
တောင်ဆူဒန်နိုင်ငံကအရသာမြကောက်ွယ်ပေးဆိုင်ရာကုလသမဂ္ဂနေရာမှာဒီသတင်းပတ်အတွင်းနနက်ကင်တိုက်ခိုက်မှုကြောင့်လူ16ယောက်ထဲမှနေသေဆုံးတယ်လို့နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကပြောပါတယ်။အဲ့ဒီအထက်မှာသူတို့နေယူဒီမှာတိုက်ခိုက်ခံရတဲ့တောင်ဆူဒန်ဝန်ထမ်းတွေလည်းပါပါတယ်။မာလကာအရကနေရာမှာတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးဂျာဇာဗရီနီကထွက်ထားတဲ့သတင်းထဲမှာလူ9ယောက်သေဆုံးတယ်လို့ပြောထားတာကလည်းအခုပိုတိုးလာတာပါ။သေဆုံးသွားတဲ့ဝန်ထမ်း2ဦးဟာတိုက်ခိုက်ခံရတဲ့ဝန်တွေက MSF စစ်ရုံတရုံရဲ့လူသားတွေဖြစ်တယ်လို့ MSF ကပြောပါတယ်ခင်ဗျာ။
ထိတ်တန့်ရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြပေးပါမယ်ပဋိပက္ခတွေနဲ့အငင်းပွားစရာဖြစ်နေတဲ့လေပောင်တောင်ကျင်းနီစီမံကိန်းပြန်လည်စတင်တော့မှာနဲ့ပတ်သက်ပြီးဘလို့တုတ်ပြန်ချက်တွေရှိတယ်လဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်လေပောင်တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေအကြီးအကျယ်ကြုံခဲ့ပြီးနောက်2013ခုနှစ်ကစလို့စာချုပ်အစ်စ်ပြန်လည်ထုတ်ဆိုရမှာအခုတော့ပထမဆုံးချိန်ဖြစ်ကျင်းနီထုတ်လုပ်ရေးကိုလာမယ့်မေလမှာပြန်လည်စတင်တော့မှာဖြစ်ပါတယ်လက်ပရောင်းတောင်တင်းနီစီမံကိန်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝလိုက်နာမှုမရှိသေးတာမို့လာမယ့်လွှတ်တော်မှာအရေးပေါ်အဆိုတင်သွင်းသွားမှာဖြစ်တယ်လို့လက်ပရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်က VOA ကိုပြောပါရယ်စုံစမ်းမေးမြန်းထားတဲ့မိုက်အေးမာကသတင်းပေးပို့ထားပါရယ်ရှင်
စကိုင်းတိုင်းရမပင်ခရိုင်လက်ပရောင်းတောင်ကျင်းနီစီမံကိန်းချက်သိမ်းရေးနဲ့သိမ်းဆည်းထားတဲ့နေရာတွေပြန်ပေးရေးအတွက်ဒေသခံတွေက၃နှစ်ကျော်ကြာဆန္ဒပြတောင်းဆိုနေပြီမဲ့မကြာခင်မေလမှာကျင်းနီထုတ်လုပ်ရေးစတင်တော့မယ်ဆိုပြီးမြန်မာဝမ်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာဒေါယင်ဖီကအခုလိုပြောဆိုပါတယ
်ဟုတ်ပါဟိုဒီ2016ဟိုမေလပေါ့နော်မေလကဟိုသူတို့ကိုပြီးကြလောက်ဒီအောင်ကျွန်တော်ကလေးစူးစမ်းနေပါတယ်အဲကြောင့်မင်းလာကြလို့ရှင်ကျွန်တော်ကရှင်းနေကိုပြန်ထုတ်ဖို့မျှော်လင့်တာပေါ့ဟု
တ်စီမံကိန်းအတွက်တင်ယူထားတဲ့နေရာတွေပြန်ရရေးအတွက်၃နှစ်ကျော်ကြာတဲ့အထိအချိန်ပေါင်း190ကျော်ကန့်ကွက်ဆန္ဒပြတောင်းဆိုနေတဲ့ဒေသခံတွေကတော့စီမံကိန်းဖြတ်သိမ်းရေးပါဝင်အချက်12ချက်ကိုတောင်းဆိုထားတယ်လို့အခုလိုပြောပါတယ
်လူပတ်ရေနဲ့ကျင်းနေစီမံလည်းလုံးဝဖြတ်သိမ်းရေးမတရားသိမ်းဆည်းထားသောနေရာမြေများပြန်လည်းရရှိရေးတော်ကင်းဝဲအပြစ်မဲ့လိုက်တော့လူမတ်ဒီရခံကိုအမြန်ဆုံးဖမ်းဆီးအေးယူပေးရင်မိလောင်မုံဒီရခံအမြန်ဆုံးဖော်ထုတ်အေးယူပေးရင်ခုနှစ်ချက်ပေါ့
နှစ်30စာချုပ်နဲ့မြမအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အစ်စ်ချုပ်ဆိုပြီးငှားရမ်းထားတာဖြစ်လို့မြေယာကိစ္စတွေဟာအစိုးရနဲ့သက်ဆိုင်နေဆိုပြီးဝမ်ပောင်ကုမ္ပဏီဘက်ကပြောဆိုထားတာပါဒါအပြင်စုံမစစ်စီအစီရင်ခံစာကိုလိုက်နာခဲ့တဲ့အကြောင်းကိုလည်းပြောပြပါဗျာအဲ
့ဒီစီရင်ခံစာထွက်ပြီးတော့နောက်ပိုင်းပေါ့နော်ဆိုရအနေနဲ့အကြံပေးတာတိုင်းသူကအကောင့်ထဲ for company တခုကျင်းသူ IC ပေါ့နော် employee အထက်မှာဒီဆုံးဝင်ကြီးလေးပါသူဝင်ကြီးကောင်ဟာလေ6ပါလောက်အဲ့လိုဖွဲ့ပြီးတော့ညုံချို့တို့သူ့ညုံချို့တို့ဟိုအဲ့လိုပါတဲ့ခါကျတော့သူအဆန်းဆုံးကြီးအကြံပေးတဲ့အတိုင်းပဲကျင်းသူဟိုသူတို့ဟို account ထဲ for ဆောင်ရွက်ပါတယ
်နှစ်30စာချုပ်နဲ့မြမအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အစ်စ်ချုပ်ဆိုပြီးငှားရမ်းထားတာဖြစ်လို့ညီယာကိစ္စတွေဟာအစိုးရနဲ့သက်ဆိုင်နေဆိုပြီးဝမ်ပောင်ကုမ္ပဏီဘက်ကပြောဆိုထားတာပါဒါအပြင်စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုလိုက်နာခဲ့တဲ့အကြောင်းကိုလည်းပြောပြပါရယ်ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါခင်စားလိုင်ကတော့ကုမ္ပဏီတွေဟာအစီရင်ခံစာကိုအပြည့်အဝလိုက်နာမှုမရှိတဲ့အတွက်ပြည်သူလူထုကျေနပ်မှုမရှိဘူးဆိုရင်လွှတ်တော်မှာဆက်လက်တင်ပြသွားမယ်ဆိုပြီးအခုလိုပြောပါရယ်
ကျွန်တော်စီစီရေးကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့အချက်တွေပေါ့နော်။ဒါကျွန်တော်လေယာဉ်မျိုးရိုးကြီးအဓိကတော့လေယာဉ်မျိုးရိုးကြီးသေးလို့ရတယ်၊ဒီနိုင်ငံရိုးကြီးသေးလို့ရ။နောက်ဆိုဒေတာထဲမှာရှိရတဲ့ဒေတာကံဒီလူလူတွေကိုလောက်ကန်ခွင့်လမ်းမပေးဖို့ရ။ဒါရရတော့အခုချိန်ထိဟိုပေါ့နော်ဒါရအဆင်မပြေသေးတာလို့ကျွန်တော်တို့တွေ့ရတယ်။နောက်တစ်ခုကဒီပြင်းထန်တာပေါ်မှာပါတဲ့အချက်တွေအကုန်လုံးကိုလည်းအပြည့်အဝအကောင်အထည်ပေါ်ပြီးလိုက်နာတယ်ကျွန်တော်တို့မတွေ့ရဘူး။လူလူတွေရဲ့အတောင်ကိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပြီးဆိုတာအများအားနားထောင်နေရတဲ့ဒီလူတွေလေ။အဲ့တော့ကျွန်တော်တို့ဒီလူလူတွေရဲ့ရှင်မြတ်တာမရှိဘူး။ဒီလူလူတွေကတော့လိုအပ်ချက်ရှိနေတယ်။ကျွန်တော်ဒီလိုရေးချင်တော့ဒီလူလူတွေကကျွန်တော်တို့လွတ်တော်တွေကနေကျွန်တော်တို့မပြောဖို့ရအောင်ရှိရယ်အခုလိုအချိန်ကြီးအတိုင်းနဲ့ဆက်ပြီးတော့လုပ်နေအောင်လဲဆိုရင်တော့ဒီဒေတာရဲ့အေဂျင့်တင်နေရင်းနဲ့ဒီဒေတာမှာရှိတဲ့ဒီလူလူတွေရဲ့ဘဝလုံးကျေမြေပြဥပဒေစိုးမိုးရေးတာဒီလိုပဲဖြစ်နိုင်နေမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အနာဂတ်အတွက်အခြားနိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေအတွက်ပါတော့အနောက်ဖြစ်ပြီးဖြစ်နိုင်တယ်လို့ကျွန်တော်တို့ဒီလိုပဲမြင်တော့ဒါပေမဲ့အဲ့ဒီလိုမှမမှာမလုပ်ဘူးဆိုရင်တော့ကျွန်တော်တို့ကဒီလူလူတွေရဲ့အတန်ကိုကျွန်တော်တို့ကထုတ်ပြီးတော့လွတ်တော်ရအောင်ဆက်ပြီးပြောကြရအောင်
စီမံကိန်းဟာပွင့်လင်းမြင်သာဖို့လိုအပ်နေတယ်လို့တဘာဝပတ်ဝန်းကျင်မထိခိုက်အောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းတဘာဝပတ်ဝန်းကျင်ထိသေးရေးလှုပ်ရှားဆောင်ရွက်နေတဲ့ပညာရှင်ဦးဝင်းမျိုးသူကတော့အခုလိုသုံးသပ်ပါတယ်
။အဲမှာအရေးကြီးဆုံးကဒီတပ်တွင်းလုပ်ငန်းကိုပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုရှိအောင်ကျွန်တော်တို့ကစီမံခန့်ခွဲရေးကော်မတီကိုတည်ချဖွဲ့ဖို့လိုတယ်။ဒီ accumulated environment in the bonor ဒီပတ်ဝန်းကျင်ပြည်ပြီးတော့ရင်ထက်ခါထက်ခါပြတ်တဲ့ခါကြတဲ့ခါကြတော့ပို့ပြီးတော့ပြန်ပြင်ဖို့ကိစ္စမှာဖတ်ခဲလို့မရအောင်ဆိုးသွားမယ်ဟာကျွန်တော်ကြောက်တယ်ပေါ့အဲတော့လောလောဆယ်ခုလိုမျိုးကျွန်တော်တို့အချိုးအပြောင်းလဲခြင်းနဲ့ကာလမှာဒါတက်ဆိုင်ရဌာနတွေကလည်းစဉ်းစားဝင်ရောက်ဆက်ဆင်းနိုင်ဖို့မှာအကန့်အသတ်တွေဖြစ်နေတဲ့အခါကြတော့เนาะတတူတွင်လုပ်ငန်းမလုပ်သေးတာကောင်းပါလိမ့်မယ်လို့ကျွန်တော်ထင်တယ
်2012ခုနှစ်တုန်းကစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ငါအပါတရားခန့်ဟာမီးလောင်တံရရရခဲ့တာပါဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကကော်မတီနှစ်ခုဖြစ်တဲ့မြန်မာဝန်ပေါင်းကော်မတီနဲ့မြမစီပွားရေးဥပိုင်ကော်မတီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီပွားရေးဥပိုင်ကော်မတီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကော်မတီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
မအေးအေးမတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ NLD ဦးဆောင်တဲ့အစိုးရလက်ထက်တည်င်းလွတ်လပ်ခွင့်ဘယ်လောက်ရှိနိုင်မလဲဆိုတော့လက်ရှိပြင်ကြားရေးဝန်ကြီးဦးရထွေးရဲ့အမြင်ကိုတင်ပြပေးပါမယ် NLD ဦးဆောင်တဲ့အစိုးရတည်လက်ထက်မှာတည်င်းမီဒီယာတွေပိုးပြီးပွင့်လင်းလာဖို့မျှော်လင့်ပေမယ့်အစပိုင်းမှာတော့တည်င်းမီဒီယာတွေနဲ့အစိုးရအာဏာပိုင်တွေအကြားအပြန်အလှန်နားလည်မှုတွေရှိဖို့တော့လူအောင်မယ်လို့လက်ရှိပြန်ကြားရေးဝန်ကြီးဦးရထွက်က VOA ကိုပြောပါရယ်ပြန်ကြားရေးဝန်ကြီးဌာနအနာဂတ်နဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဦးရထွက်က VOA ကိုပြောထားတာပါ American ASEAN ထိပ်သီးဆွေးနွေးပွဲကိုရောက်လာခဲ့တဲ့ပြန်ကြားရေးဝန်ကြီးဦးရထွက်ကို VOA ဖွဲ့သားကိုကြွကြွသိန်းတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်ပြန်ကြားရေးဝန်ကြီးဌာနရဲ့အနာဂတ်ကိုရောဝန်ကြီးဘယ်လိုမြင်ထားပါလဲခင
်ဗျာပြန်ကြားရေးဝန်ကြီးဌာနရဲ့အနာဂတ်ကတော့အမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့အဆုံးဖြတ်ပဲပေါ့ကျွန်တော်ကတော့ဘာပဲလုပ်ခဲ့လဲဆိုတော့ဘယ်လိုအခြေအနေမဆိုရင်ဆိုင်ရသည်ဖြစ်စီကျွန်တော်ဝန်ထမ်းတွေအနေနဲ့ဆက်ပြီးတော့ရက်တည်နိုင်စွမ်းရှိအောင်ပေါ့နော်လုပ်ငန်းအတက်ပညာအရာဖြစ်ဖြစ်ကျင့်ဝတ်အရာဖြစ်ဖြစ်စိတ်သက်ပိုင်းဆိုင်ရာဖြစ်ဖြစ်ရက်တည်နိုင်စွမ်းရှိအောင်လို့ကျွန်တော်ပြင်ဆင်ပေးခဲ့တာပေါ့အဲ့တော့ကျွန်တော်ကတော့ပြန်ကြိုင်းဝန်ထမ်းတာရှိသည်ဖြစ်စီမရှိသည်ဖြစ်စီကျွန်တော်ရဲ့ဝန်ကြီးဌာနဝန်ထမ်းတွေဟာစာတမ်းသမားကောင်းတွေမီဒီယာသမားတွေဖြစ်နေဆက်ပြီးတော့ရက်တည်နိုင်နိုင်မလို့ကျွန်တော်တို့ယုံကြည်တယ်
ဟုတ်ကဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာလူလက်ခွင့်ရဒေတာတွေမှာတော့မှနှစ်အနည်းငယ်အတွင်းမှာအများကြီးကိုတက်လာတယ်လို့ပြောကြပါတယ်ဒါသတင်းမီဒီယာဆိုင်ရာကြွမ်းကျင်တဲ့လူတွေကသုံးသပ်ထားတာပါဆိုတော့ဒီမှာတစ်ချက်ထောက်ပြကြတာကတော့ကျွန်တော်တို့အတန်းနဲ့မီဒီယာပေါ့နော်အတန်းနဲ့မီဒီယာလုပ်ငန်းလွတ်လပ်ပွင့်လင်းလာဖို့လာလာရောအခုဒီနေ့ဒီချိန်မှာဘယ်လောက်ထိရှိလာပါလဲ
ကျွန်တော်တို့အစိုးရရဲ့ပြုခင်ပြောင်းလဲလုပ်ငန်းစဉ်ထဲမှာကဒီရုပ်တံခါနာပေါ့နော်ဖွံ့ဖြိုးတိုးတက်ပါပါတယ်ဒါကြောင့်မလို့ကျွန်တော်က2013ခုနှစ်ကဒီရုပ်မြင့်တန်ကြားနဲ့အတန်းထုတ်လို့ချင်းဥပဒေချောင်းကိုရေးဆွဲပြီးမှကျွန်တော်တို့လွတ်တော်တင်ခဲ့တာပေါ့တော်တော်လွတ်တော်မှာသူကအကြောင်းမျိုးကြောင့်ကြံ့ကြာနေတဲ့ခါကျတော့2015ဩဂတ်စ်ကျမှပဲအတည်ပြုနိုင်တယ်ပေါ့အဲ့တော့အခုအဲ့ဒီဥပဒေကနေပြီးတော့မှနေဥပဒေတွေပေါ်ထွက်ဖို့နဲ့ဟလာရုပ်မြင့်တန်ကြားကောင်စီလိုဟာမျိုးတွေဖွဲ့စည်းဖို့ကတော့ကျွန်တော်တို့ထင်တယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထက်ကျမှပဲလုပ်နိုင်တော့မှာပဲ
ဟုတ်ကဲ့မြန်မာနိုင်ငံကသတိမီဒီယာပွင့်လင်းနေဆိုလို့ねဒီလိုပွင့်လင်းတဲ့အခြေအနေကဘယ်သူမှမျှော်လင့်မထားတဲ့ဘယ်သူမှကြိုပြီးတော့ပြင်မထားတဲ့အခြေအနေဖြစ်တဲ့ခါကျတော့ဒီသတင်းမီဒီယာသမားတွေဘက်မှာရောဖက်ကသဆိုင်ရာအစိုးရတာဝန်ရှိသူတွေဟလာနိုင်ငံရေးပါတီတီးရတာဝန်ရှိသူတွေဘက်မှာရောနှစ်ဖက်စလုံးမှာလိုအပ်ချက်တွေရှိတာတွေ့ရပါတယ်ဒီကလေးရဲ့ဘက်မှာလည်းတော်တော်သတင်းယူနေကြတယ်နဲ့ပတ်သက်ပြီးတော့အတန်းတွေတော်တော်များများထွက်ခဲ့ပါတယ်အဲ့ဒါတွေကိုအစဉ်ပြေချောမွေ့သွားအောင်အကောင်းဆုံးဘယ်လိုလုပ်နိုင်လဲ
ဒါတော့ကျွန်တော်တို့ကဗျာနှစ်ပေါင်း50ကျော်လောက်ဒီစနစ်နဲ့ကင်းကွာနေခဲ့တော့အဲ့တော့ဒါကြီးကိုကျွန်တော်ပြန်ပြောင်းလဲတဲ့ခါမှာခင်ဗျားပြောသလိုပဲကျွန်တော်တို့အစိုးရပိုင်းမီဒီယာတွေမှာလည်းစိန်ခေါ်မှုတွေအများကြီးနဲ့ရှိတယ် ပူဘလစ်ကမီဒီယာတွေမှာလည်းစိန်ခေါ်မှုတွေရှိတာပေါ့တိုးတော့နှစ်ဖက်လုံးကတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းမယ်ဆိုလို့ရှိရင်လွတ်လပ်ပေါ်လင်းတဲ့သတင်းမီဒီယာပတ်ဝန်းကျင်ရှိကိုရှိရမယ်ဆိုတဲ့ရည်ရွယ်ချက်ချင်းတော့တူတာပေါ့အဲ့တော့ဒီအတွက်တူပြီဆိုရင်တယောက်တယောက်နားလည်မှုရဖို့တော့ကတော့အပြန်လန်ဆွေးနွေးညှိနှိုင်းမှာပေါ့ဗျာတယောက်တယောက်တယောက်ရဲ့ခက်ခဲတယောက်နားလည်အောင်ကြိုးစားမှာပေါ့ကျွန်တော်တို့လက်ထက်မှာလည်းကျွန်တော်နဲ့မီဒီယာကြားမှာအဖို့ထစ်တွေပြဿနာတွေရှိခဲ့တာပဲတိုးတော့ဘာပဲပြောဒီလိုပဲညှိရင်းနှိုင်းရင်းနဲ့ပဲကျွန်တော်တို့ဒီလောက်ထိခီပောက်ခဲ့ပြီပေါ့ဆိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့မူလနေရလွတ်လပ်ပေါ်လင်းတဲ့ဒီမိုကရေစီစနစ်ကိုတိဆောက်မယ်လို့ကြွေးကြော်ပြီးလာခဲ့တဲ့အစိုးရဘူးဗျာဆိုတော့ကျွန်တော်တို့တက်တော့သူပို့ပြီးတော့မှမီဒီယာမှာလွတ်လပ်ပွင့်လင်းအောင်လုပ်နိုင်တယ်မလို့ကျွန်တော်ယုံကြည်တယ်ဒါပေမဲ့အစမှာတော့ဗျာတယောက်တယောက်တယောက်နေထားတယောက်နားလဲအောင်တော့ပြန်စူးစမ်းပေါ့အတင်းသမားရဲ့ဘက်ကလိုချင်နေဆိုရင်လည်းဘက်ကမြို့သားဒီမိုကရေစီဖွဲ့ချုပ်ကတာဝန်ရှိသူတွေမှာစိုးရိမ်မှုရှိရှိနေမှာပေါ့အဲဒီစိုးရိမ်မှုတွေလည်းတင်းသမားတွေကနားလဲအောင်လုပ်ရမယ်တင်းသမားတွေရဲ့လုပ်ငန်းသဘောတဘောဘောက်လည်းဘက်ကတာဝန်ရှိသူတွေကနားလဲအောင်လုပ်ရမယ်ဆိုတော့အလုံးအစုံတွေလို့ဟာမျိုးတွေအစည်းအဝေးမျိုးတွေနဲ့များများတွေ့လို့ဖြည့်ရှင်းတဲ့နယ်လို့ကျွန်တော်တို့မြင်တယ်။ဟုတ်ကဲ
့။ဝင်းကြီးတို့ဝင်းကြီးစက်တာမကြခင်မှာဆိုရင်တော့စိုးရွားဖို့အတွက်ကြောင်းပြီးပြီဆိုရင်ဝင်းကြီးလုပ်ငန်းတာဝန်တွေလည်းပြီးဆုံးတော့မယ်လို့ကျွန်တော်လည်းလူပဲစပါရယ်။ဝင်းကြီးကိုယ်တိုင်ရဲ့ရှေ့အနာဂတ်နိုင်ငံရေးအနာဂတ်ဘယ်လိုစဉ်းစားထားပြီးပြီလဲခင်ဗျာ
။ခုနကအေးအောင်နဲ့မေးတော့လည်းကျွန်တော်ဒီမေးခွန်းပဲဖြေရတော့ဗျာ။ဆိုတော့နိုင်ငံရေးမှာတော့ဗျာနောက်၄-၅နှစ်ဆိုတော့အရန်ဝေးပါသေးတယ်။အဲ့ဒါရောကျွန်တော်လောစေကျွန်တော်နိုင်ငံရေးဘာလုပ်မယ်ဆိုတော့ကျွန်တော်မစဉ်းစားပါဘူးလက်ရှိလုပ်ချင်တာတော့ကျွန်တော်ခဏအားယူမယ်ပြီးလို့ရှိရင်တော့ကျွန်တော်ရဲ့အတွေ့အကြုံတွေကိုစာအုပ်ဖြစ်ရေးတာနောက်မြန်မာနိုင်ငံရေးဘုံမှာပြပလေးတာသုံးသပ်တဲ့အောင်ဝေဖန်သုံးသပ်တာတွေကျွန်တော်လုပ်မှုဆုံးဖြတ်ထားပါတယ
်နိုင်ငံလောကရဲ့ပြောင်းဝင်မှုအလားအလာရှိတယ်ပေါ့န
ော်အဲ့ဒါကတော့ပြောဖို့ရန်စောပါသေးတယ်ဗျတကယ်ကြောင့်ကျွန်တော်လည်းဝန်ထမ်းဘဝလာလာဆိုတော့နိုင်ငံသမားလည်းမဟုတ်ခဲ့ဘူးလေ
တမရာကြီးနေနေကောဘယ်လိုစဉ်းစားထားလဲဦးကြီးဘယ်လိုတည်ထားပါလဲတမရာကြီးကသူ့ရဲ့နိုင်ငံရေးနာတာကိုဘယ်လိုပြင်ဆင်ထားပါလဲ
သမလာကြီးကတော့အရင်တော့ကတော့ပြည်သူ့ချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌပေါ့သမလာဖြစ်တဲ့အခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်ကြောင့်သူပါတီကိစ္စတွေဝင်မလုပ်ခဲ့ရဘူးအဲ့တော့သမလာတာဝန်လွှဲပြောင်းပြီးဆိုတော့ဒီ2015ရွေးကောက်ပွဲရဲ့အတွေ့အကြုံတွေကတင်ကားစာဖော်ထုတ်ပြီးတော့မှလက်ပြီးခိုင်ထုတ်ပါတီကြီးကိုပြန်ပြီးတော့ပြင်ဆင်တာတွေဖွဲ့စည်းတာတွေသူပြန်လုပ်မှာပေါ့ပြီးလို့ရှိရင်တော့ပါတီကောင်းဆောင်မှုဘယ်သူကဆက်ပြီးလုပ်မှာဆိုတော့ပါတီကပြန်ဆုံးဖြတ်မှာပေါ့ဒါတော့ကျွန်တော်အကြမ်းမင်းနားလေတာ
နောက်9နှစ်အတွင်းမြန်မာနိုင်ငံဘုံရဲ့ vision ပေါ့နော်ဝင်ရဲ့အမြင်ကြီးမျှော်လင့်ထားတာနောက်9နှစ်ကြာပြီးတဲ့အခါမှာမြန်မာနိုင်ငံဟာဘယ်လိုအခြေအနေမျိုးမှာရှိနေလိမ့်မယ်လို့ဝင်ကြီးကိုယ်တိုင်ကဖြစ်ချင်ပါတယ်မျှော်လင့်ထားပါတယ်ကြိုးမြင်ထားပါတယ
်ကျွန်တော်ကတော့လာမယ့်9နှစ်မှာမြန်မာနိုင်ငံအခုတဲ့ပုံမှာတည်ငြိမ်အေးချမ်းပြီးတော့ပို့တော့ဖွံ့ဖြိုးတိုးတက်မယ်နောက်ပြီးနိုင်ငံတကာအတိုင်းအဝိုင်းနဲ့ပို့ပြီးတော့မှဟိုချိတ်ဆက်မိလာမယ်လို့ကျွန်တော်ယုံကြည်တယ်ဘာလို့ဆိုတော့ကျွန်တော်တို့တိုင်းဝိုင်းထဲမှာဘလောက်ပဲတရားနဲ့တရားသဘောထားကိုရင်းမှုတွေရှိနေပါစေအားလုံးကမြန်မာနိုင်ငံကိုပို့ပြီးတော့ကောင်းအောင်မြင်ကျင်တဲ့လူတွေကြီးပဲလေဆိုတော့ဒီဘုံအကျိုးစီးပွားကနေပဲကျွန်တော်တို့ငင်းငင်းခုံရင်းနဲ့အဖြစ်ရှာရင်းနဲ့လှုပ်သွားလို့ရှင်တော့ကျွန်တော်ပြောတဲ့ဒီမြန်မာနိုင်ငံအခြေအနေကိုရောက်မှာလို့ကျွန်တော်ယုံကြည်တယ
်ဘုံကြီးနေနဲ့အကောင်းကိုမြင်တယ်ပေါ့
ကျွန်တော်တို့ကောင်းလို့မြင်တယ်အနာဂတ်ကိုလည်းကျွန်တော်ယုံကြည်တယ်အဲအတိတ်မှာကျွန်တော်လုပ်ခဲ့တဲ့ဟာတွေအတွက်လည်းကျွန်တော်ကျေနပ်တယ်
ကျေးဇူးအများကြီးတင်ပါ
တယ်။ပါပါပ
ါ။လက်ရှိပြင်ကြားရေးဝန်ကြီးဦးရထွတ်ကို VOA မြန်မာပိုင်းဝန်တော်သားကိုကျော်ကျော်တင်ကတွေ့ဆုံမင်းမြန်ခဲ့တာဖြစ်ပါတယ်ရှင်။အခုတခါကချင်းပြည်နယ်ဘက်ကဒီဘိန်းခင်းဖြက်စီးရေးလှုပ်ရှားသူတွေနဲ့အာဏာပိုင်တွေအကြအချင်းအနေပုံမတင်မလာတဲ့အကြောင်းကိုတင်ပြပေးပါမယ်။ကချင်းပြည်နယ်ကံပိုက်တီမြို့နယ်ခွဲကဘိန်းခင်းတွေကိုဖြက်စီးဖို့တွားရောက်တဲ့လူလူချေပြုမူရေးဆေးဝါးတိုက်ဖွဲ့ရေးအဖွဲ့ဝင်2000ကျော်ဟာလုံခြုံရေးတပ်ဖွဲ့တွေကချီးပွေလမ်းကွဲမှာတာစီထားပါတယ်။ကချင်းပြည်နယ်ရတဖွဲ့ကဘိန်းဆိုင်သူတွေရံပြုတ်မှကြောင့်ပိတ်ပင်တာလို့သတင်းထုတ်ပြန်ထားပေမဲ့မူရတိုက်ဖြက်ရေးဖွဲ့တွေကလက်မခံဘဲခီးဆက်နိုင်ဖို့အတွက်ပြင်ဆင်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာဘားရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်အတွင်းကသာမကမူဆယ်လာရှုဘက်ကပါပါဝင်တဲ့လူလူအခြေပြုမူရတိုက်ဖြက်ရေးအဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်ကံပိုက်တီမြို့နယ်ခွဲအတွင်းကဘိန်းကင်းတွေဖြစ်စည်းဖို့တွားရောက်ရာမှာဒီလ16ရက်နေ့ကလေးကလုံခြုံရေးတပ်ဖွဲ့ဝင်တွေကဟန်တားထားခဲ့တာဖြစ်ပါတယ်လက်ရှိဟန်တားထားတဲ့အခြေအနေကိုမူရစ်တိုက်ဖြက်ရေးအဖွဲ့ဦးဆောင်ကော်မတီဝင်ဦးမုံဆန်ကအခုလိုပြောပါတယ်
။အခုအခြေအနေကြီးကတော့သူတို့တာစီတဲ့နေသားလားကျွန်တော်တို့လည်းအဲဒီသူတို့လည်းပြောအရာဆက်နေရတယ်တာစီတိုင်းဖြစ်နေဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီကိစ္စကိုကျွန်တော်တို့စိတ်ရှည်ရှည်နဲ့စောင့်နေပါတယ်ခင်ဗျာ။ဝိုင်းမုံတော့ဆက်နေမှန်းခံပေါ့နော်။ဟာဒီဖွေလန်းခွဲပေါ့စောင့်နေပါတယ်ခင်ဗျာ။ကျွန်တော်နေဆက်နေလောက်ကလေးကနေတာစီချီခံထားရတာပါ။လူဝင်ရတော့အခုကျွန်တော်တို့2600လူဝင်ရတော့ဖြစ်နေပါလေ
ကမ်ပိုက်တီဒေတာဘက်မှာဘင်ကင်းဆိုင်အေက9000လောက်ရှိမယ်လို့ခန့်မှန်းကြောင်းမူရစ်တိုက်ဖြက်ရေးအဖွဲ့ဝင်တွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကလည်းကမ်ပိုက်တီမြို့နယ်ဂွဲဘက်ကိုတွားရောက်ဖို့ပြင်ဆင်ရမှာလန်ခီးမှာဘင်ကင်းရှင်တွေကအင်အားရာနဲ့ချီပြီးလက်နက်တွေနဲ့ဟန်တားဖို့စောင့်ဆိုင်းနေတာကြောင့်ပြည်နယ်ရဲတပ်ဖွဲ့နဲ့စစ်တပ်ကကမ်ပိုက်တီဘက်ကိုမတွားဖို့ပန်ကြားခဲ့ပါတယ်။အဲ့ဒီနောက်မူရစ်တိုက်ဖြက်ရေးအဖွဲ့တွေဟာရဲနဲ့စစ်တပ်လုံခြုံရေးနဲ့အတူချီဝေဘက်ကဘင်းကင်းတွေကိုတွားရောက်ဖျက်ဆီးခဲ့ကြပြီးဒီရက်ပိုင်းမှာမှကမ်ပိုက်တီဒေသဘက်ကိုတွားရောက်ဖို့ထပ်မံစီစဉ်ခဲ့ကြတာဖြစ်ပါတယ်16ရက်နေ့ကကမ်ပိုက်တီဒေသဘက်ကိုတွားရောက်ဖို့ပြင်ဆင်ရမှာဘင်းကင်းရှင်တွေကလူအင်အားရာနဲ့ချီပြီးလက်နက်တွေနဲ့ထပ်မံဆောင်ဆိုင်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့တာဖြစ်ပါတယ်ဒီလ18ရက်နေ့ကကချင်ပြည်နယ်ရဲမှူးကြီးချစ်ဦးကမူရစ်တိုက်ဖြက်ရေးအဖွဲ့တွေကိုတားဆီးရတာဟာတစ်ဖက်ကရံပြူတိုက်ခိုက်နိုင်တာကြောင့်ဖြစ်ကြောင်းနဲ့အရင်ကတနိုင်းမြို့နယ်မှာ2ကြိမ်ဝိုင်းမော်မြို့နယ်အတွင်းမှာ3ကြိမ်တိုက်ခိုက်ခံရခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးခရိုင်ရဲမှူးတွေနဲ့ဘင်းစစ်စင်ရေးမှာပါဝင်တဲ့ရဲမှူးတွေတက်ရောက်ခဲ့ကြပါတယ်။ကချင်ပြည်နယ်ရဲမှူးကြီးရဲ့ပြောဆိုချက်အပေါ်မှာတော့မူရစ်တိုက်ဖြက်ရေးဦးဆောင်အဖွဲ့ဝင်ဦးမုံဆန်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
။ခုကျွန်တော်တို့တွားမဲ့ဒေတာမတည်ငြိမ်တဲ့ဒေတာမဟုတ်ပါဘူးဗျ။သူတို့ရဲ့တပ်ကနေတောင်းပေးထားတဲ့နေတောင်းတာအုပ်စုတဲ့နေရယ်သူတို့တပ်ကနေပြီးတော့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေအုပ်စုတဲ့နေဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာမင်းကြီးသားဖို့ဆိုတာကျွန်တော်တို့အစိုးရပြန်လေးစာကြောင်းရှိပါတယ်။
ပြီးခဲ့တဲ့လကချီပွေဒေတာဘက်ကိုတွားရောက်စဉ်ကရဲနဲ့စစ်တပ်ကလုံခြုံရေးလိုက်ပါခဲ့ပေမဲ့ဒီတစ်ခေါက်မလိုက်ပါတာဟာမူရစ်တိုက်ဖြက်ရေးအဖွဲ့ဟာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပတ်သက်မှုရှိတယ်လို့ယူဆတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်။ကချင်ပြည်နယ်ကမူရစ်တိုက်ဖြက်ရေးအဖွဲ့တွေဟာဒီနှစ်ဘိန်းဆိုင်ရာသီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေတာကြီးဟူကောင်းတောင်ကြားဒေတာကဘိန်းကင်းအေက8000လောက်ကိုဖျက်ဆီးခဲ့ပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မူရစ်တိုက်ဖြက်ရေးအဖွဲ့တွေဆောင်ဆိုင်နေတဲ့အခြေအနေကိုဘယ်လိုဆက်လက်ပြီးဆောင်ရွက်မလဲဆိုတာသိနိုင်ဖို့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ရဲမှူးကြီးရုံးကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေကြတာကြောင့်ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံမှာ1999ခုနှစ်ကစပြီးမူရစ်စေဝါကင်းစင်ရေးအတွက်15နှစ်စီမံကိန်းချမှတ်အကောင့်ထည့်ဖော်ခဲ့ရမှာ1994ခုနှစ်အထိဘိန်းနဲ့စိတ်ကြွစေထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတာကြောင့်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြင့်ထားပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့စနေညတိုက်ရိုက်လေလိုက်မှဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်။ဒေါ်ဆန်းစုကြည်သမရဖြစ်ဖို့ကိစ္စပါ။အခြေခံဥပဒေကိုစိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲ။သားသမီးနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလိုက်ရုံနဲ့ပြဿနာတွေအလုံးပြေလည်သွားမှာပါလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOE ကိုပြောထားပါတယ်။ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလား။ဒေါ်ဆန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလား။အခုလာမယ့်စနေညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။တောက်တာနေညဗီဒီယိုမြန်မာပိုင်းစီစဉ်ကိုည9:00နာရီကနေ10:00နာရီထိ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့တိုက်ပံတဲ့ဤပညာကဏ္ဍအပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
This International Day of Women and Girls in Science presents us with an opportunity to consider the role
Malton Nigan အမျိုးသမီးသမတမာရီလူးဝစ်ကယ်လရိုခွေးကပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့အမေရိကန်တွေဘလို့မြန်မာအစားအသောက်မျိုးကိုစိုက်နေတဲ့ကြတယ်လဲဆိုတာကိုတင်ပြပေးပါမယ်ဘော့စတွန်မြို့မှာရုမစားအသောက်ဆိုင်ဖွင့်လှစ်ထားတဲ့မတ်တော်ရာထွန်းကိုကိုအောင်ကဆက်သွယ်မင်းမြန်းတင်ပြထားတဲ့ပထမပိုင်းအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
မတ်တော်ရာထွန်းอ่ะပေါ့เนาะဒီဘော့စတွန်မြို့မှာဒီယုံမစားတောက်ဆိုင်ဆိုပြီးတော့ဖွင့်ထားတာပေါ့ဆိုတော့ဒီစားတောက်ဆိုင်ဖွင့်ဖို့အတွက်ဟိုဘလိုစိတ်ကူးမျိုးရခဲ့တယ်ဆိုတာကိုအရင်ပြောပြပေးပါလား
ဟုတ်ကဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီ2006ပေါ့เนาะဘော့ဆောင်ပြောင်းလာတဲ့ကဘယ်လိုခေါ်မလဲအဗန်ချာပေါ့เนาะဒီမှာဘယ်သူမှလည်းမရှိဘူးအသေးမိတ်ဆွေလည်းမရှိဘူးစေမျိုးလည်းမရှိဘူးဒါပေမဲ့လူများများလုံးကခုနလိုပေါ့ out of the box ပေါ့เนาะအရင်တော့စိတ်ဝင်လို့မှလောက်တာဖုန်းကနေပြောင်းလာတာအိုးမရှိတဲ့အဲ့ဆက်လိုမှလုပ်ရင်းနဲ့အဒီတိုင်းတော့ဘဝမှာမနေချင်ဘူးပေါ့နော်ကိုတခုခုတော့မျိုးကြီးမှသွားလုပ်မယ်ဆိုပြီးတော့အဲဆွန်သွားပြီးထွက်လာတာဒီရောက်ခေတ်ကကိုကခုနလိုပဲကျမမျိုးသားငကိုတည်းကသူကကိုဝန် business ပေါ့နော်ဒီစားတောက်ကုန်လုပ်ငန်းတို့အဲ့လိုမျိုးပေါ့နှစ်အောင်လုံးကလည်းဒီဟိုကိုမျိုးကိုကောင်းကောင်းမွန်ချက်ကြည့်ရတာဝါသနာပါတယ်နှစ်အောင်လုံးကလည်း2009ကျမတို့ဒီ February လမှာစပြီးတော့ဖွင့်ချက်တာပေါ့ဒီနေ့ကတော့ဒါ2009ဒီနေ့ဆိုတော့ဒါကိုနှစ်ပြည့်တဲ့နေ့ပေါ့နော
်ဥမာကျွန်တော်တည်သလောက်ဆိုလို့ရှိရင်ဒီအမေရိကန်မှာရောက်နေတဲ့ဒီမြန်မာတွေတော်တော်များများကဒီ food industry မှာပေါ့နော်ဒီအစားအသောက်လုပ်ငန်းတွေမှာဝင်ပြီးတော့လုပ်ကင်တဲ့အခါမှာ sushi လုပ်ငန်းကိုတော်တော်များများကလုပ်ကြပါတယ်ဆိုတော့ဒီမက်တော်ရာထွန်းတို့ကကြတော့ဒီမြန်မာအစားအစာရောင်းချဖို့ဆိုတဲ့စိတ်ကူးမျိုးဟိုဘယ်လိုမျိုးရခဲ့တာလဲခင်ဗျ
တခြားလူမျိုးတွေအစုံဒီမှာသူတို့ဆိုင်ဖွင့်ကြ Ethiopia ဆို Ethiopian food အဲ့လိုမျိုးပေါ့Tibetan food အဲ့လိုရှိတော့ဗမာကြတော့မရှိဘူးဒါဖြစ်လို့ဘာလို့မရှိရမှာလဲပေါ့နော်ငါတို့အမကြီးလည်းဒါလောက်ကောင်းတဲ့အစားအသောက်တွေရှိတာဟောသူတို့ထပ်တော်ကောင်းနေတယ်ကိုလည်းတော့အစားကြည့်တော့ဒါအောင်မြင်ရမယ်ဆိုတော့အဲကိုပြန်ပြီးတော့ motivate ဖြစ်တာပေါ့နော်ဒါအောင်မြင်ရမယ်ဆိုတော့စိတ်နဲ့အဲ့ဒါညနေအဲ့ဒါစပြီးတော့ဖွင့်ပြတာ
ဒီယိုမစားတော့ဆိုင်ကိုစဖွင့်နေဆိုတဲ့အခါကျတော့အဓိကဒီမြမအစားစာတွေထဲမှာဟိုဘာကိုအဓိကထားပြီးတော့ရောင်းချလဲခင်ဗျအ
ော်အဲ့တုန်းကတော့ကျမတို့ကဒါဒီမှာဆိုတော့ဒါအတုတ်ကဟိုမရှိမဖြစ်လေအဲ့တော့အတုတ်မှာကျမတို့ကအမျိုးစုံထည့်တယ်နော်အခုလိုရဖက်တုတ်ဂျင်းတုတ်နောက်ဆုံးကျမတို့ဒီရှမ်းတိုဖူတုတ်အဲ့လိုမျိုးတွေပေါ့အတုတ်တွေအဓိကနောက်ပြီးတော့အဲခေါက်ဆွဲတုတ်အဲ့လိုမျိုးပေါ့ဟို variety ပေါ့သမီးဟင်းလည်းပါတယ်အဲခေါက်ဆွဲနဲ့ပတ်သက်တဲ့ဟာတွေပါတယ်ခုနအတုတ်မျိုးစုံပါတယ်အဲ့လိုမျိုးပေါ့မျိုးစုံပါတဲ့ဥစ္စာပေါ့
ဒီအစားအသောက်တွေကိုရောင်းတဲ့အခါမှာတော့ဒီမြမာစာပေါ့နော်ဒီရှမ်းစာစစ်စစ်အရသာမျိုးထွက်အောင်ရောင်းလာဒါမှမဟုတ်ရင်ဒီအမေရိကကဒီအနောက်တိုင်းသားတွေကြိုက်တဲ့အရသာမျိုးထွက်အောင်အရသာကိုပြင်ဆင်ထားတာမျိုးရှိလားခင်ဗျ
အဲ့လိုတော့နောက်တိုင်းဟိုပါ adjustment တော့အများကြီးတော့မလုပ်ဘူးပေါ့နော်အနောက်တိုင်းသားအဲကြိုက်အောင်ဒါပေမဲ့တခုတော့ရှိတာကျွန်တော်တို့ကိုယ်တိုင်လည်းဒီစီရင်းားတာမကြိုက်ဘူး။နောက်အရန်လေးလေးပင်ပင်လည်းမကြိုက်ဘူးဆိုတဲ့အခါကျတော့အဲ့အတွက်တော့နည်းနည်းလေး adjustment လုပ်တယ်ပေါ့နော်။စီလျှော့တယ်အဲအငန်နည်းနည်းလျှော့ထားတယ်။အဲအဲ့လိုမျိုးပေါ့အဆက်ဆိုလည်းတိတ်မဆက်အောင်အနေတော့ပေါ့ဒါပေမဲ့ကိုဟိုခုနလိုပေါ့အရှိမ order ယူတဲ့အခါကျရင်ကောင်မလေးတွေကနေတယ်ဒီ waiter waitress တွေကမင်းတို့အဆက်ကြိုက်လားဘလောက်လောက်စားနိုင်လဲ might to spicy ဘလောက်လောက် rate ပေါ့เนาะအဲ့လိုမျိုးသူတို့မေးခိုင်းပြီးတော့အဲသူတို့ရဲ့ customer တချို့ကြတော့လဲဟိုဘိုးဆိုမဲ့ဗမာထက်စားနိုင်တဲ့လူတွေရှိတယ်လေအဆက်တို့အဲ့လိုကြတော့သူတို့ရဲ့ဟိုသူတို့ရဲ့ request အတိုင်းပေါ့ကိုက adjustment လုပ်တာလေတော့ရှိပါတယ်ဒါပေမဲ့ပုံမှန် kitchen ထွက်တာတော့နည်းနည်း mind ဖြစ်တာပေါ့เนาะဗမာတကယ်ဗမာပြည်က food ထက်ဆိုင်တော့နည်းနည်းပြီးတော့ mind လုပ်ထားတယ်
ဆိုတော့ဒီမှာပေါ့နော်လာပြီးတော့ဒီစားကြတဲ့ဒီလူတွေအကုန်လုံးကရောဒီမြန်မာစားစာကိုကြိုက်နေတဲ့လားခင်ဗျအ
ဲ့ဒါကျွန်တော်တို့အရန်ဟိုဟို surprise ဖြစ်တယ်ပထမဦးဆုံးဖူးဖွင့်ရင်အပတ်မှာဘယ်ဟိုစိုက်မှာလူကဟို crowd ဖြစ်တာပေါ့နော်ကိုလုံးဝမထင်မှတ်ထားဘူးဒီလောက်ထိလူတွေစိတ်ဝင်စားမယ်လို့လေမြန်မာဆိုင်ဖွင့်တော့ကငါတို့ဒီလိုပဲချေးပေးချင်းငါတို့စားတော့သူတို့သိလာလိမ့်မယ်ချေးပေးချင်းလူတွေလာမှာပဲဆိုတဲ့စိတ်နဲ့ကိုကဖွင့်လိုက်တာဒါပေမဲ့ဒီမှာလည်းအော်ဘောဆန်ဆိုတော့ခုနလိုပေါ့ဒီ Harvard တို့ဒီခုနလိုပေါ့နိုင်ငံတကာရဲ့အတွေ့အကြုံလုံးပေါ့လူမျိုးတွေလက်ခံထားတဲ့အဲဟိုပတ်ဝန်းကျင်ဖြစ်နေတဲ့အခါကျတော့အဲဒီက professor တွေကအကုန်လုံး သူတို့ရဲ့အကြောင်းအရာနဲ့လာတယ်။အကြောင်းအရာတွေကလည်းအများစုကဒီလိုမျိုး new food ကိုသူတို့က try ကျင်တဲ့လူတွေ။တချို့ကြလည်းဘာပြီးသွားဘူးတဲ့လူတွေဘာပြီးနဲ့အဆက်အသွယ်ရှိအကုန်လုံးပေါ့အဲ့ချိန်မှာကျွန်တော်တို့ဆိုင်ကိုလာကြတာ။ဒါကြတော့ကိုကမှနည်းနည်းတော့ပြာပြာခတ်သွားတာပေါ့နော်။ကိုကအဲ့လောက်ထိ expect မထားတာဘူး။ဒီလောက်ထိကြလာမယ်လို့။အဲ့ကျွန်တော်တို့ဖုန်ပြင်းနေလာပါတော့နည်းနည်းတော့အဲတတိကောက်ဖြစ်တာပေါ့နော်။ကိုဖုန်ပြင်းငမျောလင်းနဲ့အဲအနေထားရလာတဲ့အတွက်ဒါပေမဲ့နောက်ပိုင်းတော့ကျွန်တော်တို့ပုံမှန်တော့ဖြစ်သွားပါတယ်။
ဒီစားတောက်ဆိုင်ဖွင့်မှုဆိုတဲ့အခါမှာဟိုတော်တော်ကိုရင်းနှီးရတယ်ရင်းနှီးရတယ်ဆိုတဲ့အခါကျတော့တချို့စားတောက်ဆိုင်တွေဆိုရင်လည်းတိတ်ရောင်းကောင်းတဲ့အတွက်ဟိုဆိုင်နေဝါတွေကိုတိုးချဲ့ပြီးတော့ဖွင့်လင့်တာမျိုးရှိသလိုပေါ့တချို့တွေကျတော့လည်းပဲဒီစဖွင့်ပွင့်ခြင်းဒီ2လ3လအတွင်းမှာပဲဟိုထိုးပြီးတော့ရက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်ဒီစားတောက်ဆိုင်ကိုဒီလောက်အချိန်ကြာကြာဖွင့်ထားတဲ့ကာလတစ်လျှောက်မှာဟိုအဆင်ပြေရလားခင်ဗျာ
ဖွင့်ခြင်းတော့ကတော့ grand opening မှာညကျွန်တော်မဖွင့်ခင်တည်းကအဆိုင်ရှိမှာကျွန်တော်ကဆိုင်ပေါ်မှာကြော်ညာထားတယ်နော်အဲယူမဘာမီရက်စတောင့်ကန်စင်းဆိုပြီးတော့အဲ့လိုမျိုးပိုဆိုင်နဲ့ချိန်ထားတော့မဖွင့်ပြန်တဲ့ကကိုဆိုင်အတွင်းထဲမှာရီနိုဗိတ်ပြန်လုပ်ရတာဟုတ်ကဲ့ကျွန်တော်တို့ပထမအရင်ဝင်တဲ့ဆိုင်ကဒါ Chinese restaurant ဆိုတော့တို့ကထိတ်ကောက်ဆိုင်ဆိုတော့နည်းနည်းတော့ပုံစံတိတ်မဝင်ဘူးပေါ့နော်ကိုလိုချင်တဲ့ပုံစံဖြစ်အောင်အထက်မှာရီနိုဗိတ်လုပ်တဲ့အချိန်မှာကျွန်တော်တို့အပြင်မှာအဲ့ပိုဆာကတ်ထဲကလူတွေကအကားတွေဟွန်းတီးသွားတယ်ကိုပြစ်ထွက်တဲ့အချိန်ဆိုလည်းမျိုးလုံးမဖွင့်သေးဘူးလားအဲ့လိုမျိုးပေါ့အဲ့လိုမျိုးကိုဟိုက်ချင်တဲ့ချိန်မှာကို grand open လုပ်ဆိုတော့ပထမဆုံးဖွင့်ပြန်ခြင်းတော့ဒီမှာရှိတဲ့မြန်မာအတိုင်းဝိုင်းတွေရောခုနကပြောတဲ့ဒီကအလူမျိုးသားတွေအကုန်လုံးလာအားပေးကြတယ်။လူကြတယ်ပေါ့နော်။ဒါပေမဲ့နောက်ပိုင်းအဲ၄၅၆လကြာမှာတော့ပုံမှန်လေးဖြစ်သွားတာပေါ့နော်။ဒါပေမဲ့အဲတချို့ရက်တွေမှာလည်းရောင်းရတဲ့ရက်တွေရှိတယ်။မရောင်းရတဲ့ရက်တွေဆိုပေမဲ့လည်းဒီလိုပဲအောင်ငါတို့ဒီမှာငါတို့ပြည့်တက်ရှိပြီးသားငါတို့စားတဲ့လူရှိပြီးသားငါတို့ feedback ကောင်းပြီးသားကျွန်တော်တို့ဒီရက်တို့ဘာလို့ဒီမှာ review တွေမှာလည်းကိုယ့်ရဲ့အဆိုင်ကို full star 5 star အနည်းဆုံးပေးကြတဲ့အခါကျတော့အကုတ်ကိုပြန် motivate လုပ်တာပေါ့နော်။တချို့ရောင်းမကောင်းတဲ့ရက်တွေဒီလိုပဲ slow တဲ့ရက်တွေရှိတဲ့အချိန်ကဒီခီးကိုဒီဆိုင်ရအောင်ဖွင့်မယ်ဆိုတဲ့စိတ်နဲ့ပဲအချီတက်လာကြတာပဲရောက်ကောင်းတဲ့ရက်ညာစုနဲ့ညာကောင်းတဲ့ရက်နည်းနည်းနဲ့ဒီလိုပဲကာဗာအပ်လုပ်ပြီးတော့ပဲအရှိကိုအခုချီတက်လာတာပဲအခုဆယ်နှစ်တုန်းရောက်နေပါပြီဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီစားတောက်ဆိုင်မှာအဓိကလာစားကြတဲ့သူတွေကဒီမြမအစားစာတွေထဲမှာရောအထူးသဖြင့်ဘလို့အစားစာမျိုးကိုသူတို့ပို့ပြီးတော့ကြိုက်နေတယ်လေရှိလေခင်ဗျာ
အခုကျွန်တော်တို့ဆိုင်မှာအများစုpopular အဖြစ်ဆုံးကတော့ဒီလက်ဖက်တုပ်ပေါ့နော်လက်ဖက်တုပ်ကတော့သူတို့ရဲ့အကြိုက်ဆုံးပဲသူတို့တခါမှဒီလိုမျိုးအစုတ်ဒီဆလတ်ပေါ့ဒီကအမေရိကန်ဆလတ်နဲ့မတူတဲ့အရသာကိုသူတို့ရတယ်သူတို့ကတော့ဒါ party in the box ပေါ့သူတို့ဇာတ်ထမ်းမှာသူတို့ဝါးနေတဲ့အချိန်မှာသူတို့ဇာတ်ထမ်းမှာ party လုပ်နေတယ်လို့ပြောပေါ့နော်ဟိုအရသာမျိုးစုံ flavor မျိုးစုံသူတို့ခံစားရတယ်ဆိုတော့အစားသူတို့အများကြီး describe လုပ်တယ်ပထမဆုံးရောင်းတော့ကျွန်တော်တို့ကဒီ cheese salad ကိုဟိုအဲ့လောက်ထိ promote မလုပ်ရဘူးသူတို့ကြိုက်နိုင်မယ်ထင်တယ်ကိုဗမာအကြိုက်ပေါ့နော်မိုးဟင်းကောင်းအလို့ခောက်ဆွဲကိုအဲ့ဒါတွေများသူတို့ကြိုက်မလားလို့ကိုကထင်ထားတာပေါ့နော် expect ထားတာဒါပေမဲ့တကယ်တည်းသူတို့ကြိုက်တာကြတော့ဒီလက်ဖက်တုပ်ဖြစ်နေတာ
ဟုတ်ကဲ့
အဲ့အခုလက်ဖက်တုပ်ကတော့ကျွန်တော်တို့ဆိုင်ရတာနံပါတ်တစ်ပါပဲ
ဟုတ်ကဲ့ဆိုတော့ဒီလက်ဖက်ကြတော့ဒီလိုဟိုအချင်းဖောက်ထားတယ်ဆိုတဲ့အခါကျတော့ဒီအနတ်အသက်ပါညာတွေအနေနဲ့လည်းဘာမှသူတို့အတွက်ဟိုကိစ္စမရှိဘူးပေါ့
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ဒီမှာ lemon juice အသုံးတာများတယ် lime ကတော့နည်းနည်းအချင်းဆူးတဲ့အတွက်လေ lemon ကိုအဲ့လိုမျိုးပေါ့အဲ lemon juice နဲ့ဟိုစားနည်းနည်းတယ်ခုနလိုပေါ့ဟို vegan မဟုတ် vegan မဟုတ်ရင်လည်းတတ်တယ်လို့ဒီမှာမဟုတ်ရင်တော့လည်းငံပြရည်နည်းနည်းထည့်တာပေါ့နော်အဲ့အဲ့ဒါနဲ့အဲကိုဘကို dressing ဒီကအဲလက်ဖက်တော့အဲ blue comedy salad dressing ပုံစံမျိုးရအောင်ကျမတို့က modify နဲ့လုပ်ထားတာပေါ့နော်ဒီချက်မှာအဲ့ဆိုအနတ်တက်လဲဒီ lemon ကအဲ flavor ဖုံးထားတဲ့တဲ့ဒီခုနလိုပေါ့လက်ဖက်အနတ်တော့အိပ်မရတော့ပါဘူးသူတို့ serve လုပ်တဲ့ချိန်
ကိုအောင်စူးစီးတင်ဆက်တဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့တိုက်ပံတဲ့နေပြည်တော်အစီအစဉ်လက်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါရဲ့ရှင်။ဒီတစ်ပတ်တော့စကြဝဠာကြီးရဲ့ပရင်းပောက်ကိုဖွင့်လှစ်နိုင်ပြီလို့တင်စားနေကြတယ်။တွေ့ရှိချက်ဖြစ်တဲ့ Brassware လှိုင်းတိုင်းတာနိုင်တဲ့အကြောင်းပြောပြပေးပါစီ။လုံးရတဲ့နှစ်ပေါင်းတရာလောက်ကကဘာကျော်ယူပပေးတာပညာရှင် Albert Einstein ပြောတဲ့ Gravitational Wave လို့ခေါ်တဲ့ Dressware လှိုင်းရှိမရှိလက်တွေ့ပြနိုင်မှုသိပ္ပံပညာရှင်တွေစူးစမ်းခဲ့ကြတာကြားပါပြီ။ဒါကို Washington ပြည်နယ် Hanford နဲ့ Louisiana ပြည်နယ် Livingston မြို့တွေမှာဒေါ်လာတန်း1100ကျော်အကုန်ကျခံဆောက်လုပ်ထားတဲ့ LIGO လို့ခေါ်တဲ့လေဆာရောင်ခြည်သုံး Dressware လှိုင်းစောင့်ကြည့်ကြိယာနှစ်ခုကနေတပြိုင်တည်းလိုလိုတိုင်းတန်နိုင်ကြတာမို့အခုလက်တွေပြနိုင်ပါပြီ။သိပ္ပံပညာရှင်ပေါင်း1000ကျော်နဲ့စောင့်ကြည့်လေ့လာခဲ့တဲ့ဒီစီမံကိန်းရလဖြစ်တဲ့ Dressware လှိုင်းတွေကိုအတန်အဖြစ်ပြောင်းလဲနားထောင်လို့ရအောင်လဲဖန်တီးခဲ့ပြီး Washington DC မြို့တော်အခမ်းအနားမှာပ
ရိသတ်တွေနားထောင်နိုင်အောင်ပါဖွင့်ပြခဲ့တာပါဆကြဝဠာကြီးအကြောင်းလူသားတွေမသိသေးတာအများကြီးရှိပါတယ်အခုဒီ dresswear လှိုင်းဟာလူသားတွေစီအသိသေးဆုံးအရာဝတ္ထုတွေကိုပါဖျက်ပြီးလာနိုင်တာမို့ x-ray ကနေလူသားတွေအကြောင်းသိရတယ်လို့ dresswear ကနေဆကြဝဠာကြီးတွေကမသိသေးတာတွေကိုသိလာနိုင်တာပါဒါကြောင့်အခုတွေ့ရှိချက်ဟာနက္ခတ္တဗေဒပညာရဲ့အတွက်အဖိုးမဖြတ်နိုင်ဘူးလို့ Illinois တက္ကသိုလ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းသာထွေးကပြောပါတယ
်တော်တော်ဟိုထူးခြားတဲ့တွေ့ရှိချက်ပါအများကြီးကိုကျွန်တော်တို့ရှိကိုဆက်စပ်နေတာကိုတကားဖွင့်ပေးလိုက်လို့ပဲသိပ္ပံပညာနယ်ပယ်ရသိလာကြအများကြီးကိုဖြစ်လာအောင်မှာပဲပထမဦးတွေ့ရအစပြီးပဲတွေ့တယ်ပြီးတော့ဒါနဲ့ပတ်သက်ပြီးတော့နောက်ပိုင်းကျတော့သုတေသနလုပ်ရှာရေးအများကြီးရှိလာမယ် neutron star နဲ့ပတ်သက်တာ binary black hole နဲ့ပတ်သက်တာဒီ black hole ကိုခေါ်တဲ့ net ထွင်ကြီးတစ်ခုနဲ့တစ်ခုပေါင်းတာလေနော် supernova explosion ကြီးတွေအဲဒါ big bang ကစအာဂတနေလာတဲ့လူတွေကျောင်းသားတွေအတွက်ကိုတကားပေါက်တစ်ခုဖွင့်ပေးတယ်ဆိုတော့နေလာကြအများကြီးပဲရှိလာမှာပဲ
ဟုတ်ကဲ့ဟုတ်ကဲ့တော်တော်ထူးခြားခြားတွေ့ရှိချက်လို့
ပြောလို့ရ
ဟုတ်အခုပထမဆုံး Einstein ရဲ့ဒီ theory ယူဆချက်ကိုပြောပြပေးပါစင
်1955 Albert Einstein ကနေပြီးတော့သူရဲ့ relativity theory ရဲ့မှာဒီ drugs နဲ့ energy ပြောင်းလဲရတယ် energy နဲ့ drugs ပြောင်းလဲရတယ်နောက်ကဘာပြောလဲဆိုတော့ drug to swing ရတယ်ဟာတဲ့ drug ပုံမှန်မူတည်ရဲ့နောက်တစ်ခါကျတော့ဒီ Agatha Hilling မျိုးသူရွက်ထည်တစ်ခုနေနဲ့ယူဆထားတာပေါ့လေအဲဒီသဘောမျိုးကြည့်မယ်ဆိုလို့ရှိရင်လည်းဒီ drug to mirror လေးလေးသူရဲ့ drug to swing wave အမြင်အားတွေကိုအဲလိုသူပြောထားတာဟုတ်အဲ့ဒါတွေပုံမှန်မူတည်ရဲ့ဆိုလို့ရှိရင် catalytic event ကိုခေါ်တဲ့အတိုင်းအဆမရှိတဲ့ဖြစ်ပျက်တွေပေါ့ဥပမာ black hole ဆိုတာမျိုးတွေတိုက်တာလို့နောက်တစ်ခါ big bang ကိုခေါ်တဲ့ကျွန်တော်တို့ space and time ကို inflation လို့ခေါ်တဲ့ပုံမှန်မူတည်ဖြစ်တာမျိုးကျွန်တော်ကြတော့ဒါပေါက်ကွဲလို့ခေါ်တာပေါ့အဲ့လိုကြီးခါကျွန်တော်တို့ရှိရင်သူ့ရဲ့ဒီ wave တွေကစကြာဝဠာတစ်ခုလုံးပြန်လာအောင်အဲ့ဒါကိုသူက hold ထုတ်တာ
လားရှက်ဒီ gravitational wave ကိုလက်တွေ့ဘယ်လိုမြင်နိုင်လဲပြောပြပေးပါစင
်ဒီ gravitational wave ကိုပြည့်ဒီလိုတော့ကြမလို့ပြီးပြီးတော့အားကောင်းတဲ့ဒီတက်တာတွေနဲ့ဆမ်းမှာပဲရတယ်ဒါမှမဟုတ်တွေးဖို့ကမလွယ်ဘူးဆိုပြီး Einstein ကိုလည်းပြောခဲ့တာအခုကဒီမတွေးပါဘူးလို့ပြောတဲ့ gravitational wave ကိုအမှန်မြင်နေတွေးတော့ astronomy နဲ့ပတ်သက်တဲ့သိပ္ပံဉာဏ်ရှင်တဝန်းတွေမှာဒါအကြီးမားဆုံးအမြင်မှုတစ်ခုပဲလို့ယူဆလို့ရတယ
်။ astronomy မှာလေ့လာသမျှတွေမှာအကြီးမားဆုံးအမြင်မှုပေါ့နော
်။ဒါကဘလို့မှမမျှော်လင့်ထားတာကိုတွေးတော့
အရင်ဆုံးကတော့ဒီ Einstein ပြောတဲ့theory နဲ့ပဲသွားနေတယ
်ဒါနဲ့ politics ပေါ်လို့ပညာရှိတွေနဲ့ပဲသွားနေတာ1980 1980လောက်ကရော Joseph Taylor တို့ Russell Hall တို့စသဖြင့်မလို့တို့ရော binary star လို့ခေါ်တယ် pulsar ဆိုတဲ့ဟို Newton star ကိုပတ်နေတယ်ဒီ binary star တို့စလိုက်တာတွေကဒီ binary star ကိုဖြစ်ပြီးနဲ့လဲလေရနေပြီးတော့သူကချုပ်သွားတယ်ဒီတော့ energy ရောက်သွားတာလေနေ့ကျတော့ဒါဒီဘာကြောင့်မလဲဖြစ်ရလဲကြည့်လို့ရှိရင် energy လို့ခေါ်တဲ့ swing ကစကြောလားအနှောင်းပြတ်သွားတော့ဒီဟာဘာနှစ်သွားဆို gravitational wave နဲ့သွားရဖြစ်နိုင်တယ်ဆိုပြီးတော့ယူဆတာတော့တွေ့လို့မတွေ့ဘူးအဲ့ဒီ pulsar ရဲ့ရောက်ကျသွားတဲ့ energy ကိုသူတွေ့တာတခုတည်းတည်းနဲ့သူကဟို Nobel Prize ရတာပူကြအောင်အဲ့ဒါနဲ့ပတ်သက်ပြီးတော့ကနာ pulsar star ရဲ့ energy ရောက်သွားတာကိုသူကတွေ့တာ gravitational wave ကိုမတွေ့ခဲ့ဘူးဒီစပင်မလာဆယ်ဗီရဲ့တောင်းစင်ဟိုက်တမှာကိုလေကိုလို့ခေါ်တဲ့လေဆာအင်တာဖီယိုမီတာနဲ့ gravitational wave observatory ဆိုတာနှစ်ခုလောက်တာတခုကဟိုမှာရှိတယ်ဒီ Livingston Louisiana မှာရှိတယ်နောက်တစ်ခုက Hanford Washington မှာရှိတယ်သူအဲ့နှစ်ခုကနေပြီးတော့မှ gravitational wave ရှိတယ်ဆိုတာကိုသူတက်သိပြီးနေတယ်တကယ်လည်းတွေ့တော့
ဒီ drug to swear အလိုင်းကိုဘယ်လိုစပြီးတွေ့ခဲ့တာလဲဆရာ
ဟိုနှစ်ခုရှိတယ်ဒီ view တွေကတစ်ခါကျွန်တော်ပြောခဲ့ဘူးပါတယ်big bell ကိုခေါ်တဲ့နှစ်ပေါင်းတန်ပေါင်းတောင်းတောင်းရှာကျွန်တော်တို့ကဒီလိုဖြစ်ခဲ့တဲ့ဆက်ကြော်လာအဖြစ်ဖြစ်ပေါ့ဒီတော့ကျွန်တော်ကကျတော့အချိန်နဲ့နေရာဖောင်းပွားမှုကြီးလို့ခေါ်တာပေါ့ inflation ဖြစ်တာပေါ့အဲ့ဒါခေါ်တာတချို့ကြတော့လေဟိုပောက်ကွဲလို့ခေါ်တာပေါ့အဲ့ဒါကလည်းနှစ်ပေါင်း3,800ကြာပြီးတဲ့အခါကျတော့မှသူက primordial gravitational wave ကိုဆက်ကြော်လာဦးတည်ဆက်ကထွက်လာတဲ့ wave တွေကအခုကြာတဲ့အခါကျတော့သူကဘာလဲကြံနေလဲဆိုတော့cosmic microwave background in the channel လောက်ဒီဟိုတကြီးကခုမှဆိုင်းနေထားသွားရဆိုရင်ဒီနိုင်နေအဝေးရောက်ကန်ပျောက်သွားပြီမဲ့လို့သူ့ရဲ့ခြေရကန်အမှန်သားကြံကူကဖဲရဲမှာဟို ripples လို့ခေါ်တဲ့လှိုင်းတုံတွေကြံနေတယ်အဲ့ဒါလေးတို့လေ့လာဖို့တော့နော် primordial gravitational wave ကိုကြည့်ဖို့ကဘယ်လိုကြည့်ရလဲဆိုတော့ cosmic background radiation ကိုကြည့်ရတယ်အဲ့ဒါကိုကျွန်တော်တို့က radio telescope တွေနဲ့ကြည့်ရအောင်အဲ့ဒါမနစ်ကသူတွေ့ရဆိုပြီးတော့ပြောတာပေါ့လေဒါမှလည်းအခုချိန်ကို confirm လို့ရတယ်ဒီတစ်ခါကျတော့ဟိုအလင်းနှစ်ပေါင်းတောင်ပေါင်း1000လောက်မှာရှိတဲ့နေရာကနေပြီးတော့ဟိုကအနေနဲ့အနေနဲ့အတွင်းကြီးပေါ့ black hole ကြီးကခုခုနကတော့ပိုင်းနဲ့ပူပေါင်းသွားပြီးတော့ ထွက်လာတဲ့ဒီ gravitational wave ကိုလေ့လာတာဒီကြီးမားတဲ့ black hole ကြီးတွေခုနကဝင်တိုက်တဲ့အခါကျတော့ဒီအရင်အလင်းတဲ့တော့လောက်လည်းသူထွက်လာတော့အဲ့ဒါကိုဖမ်းမလို့တော့ဆိုတော့ဖမ်းလိုက်တာကျတော့တော်တော်ဘာလဲလို့လဲဆိုတော့နှစ်မိုင်ခွဲလောက်ရှိတဲ့ interferometer gravitational wave observatory ဆိုတာနှစ်ခုထားတော့ပြီးတော့အဲ့ဒါလေးကျောင်းလွှင့်လိုက်တယ်သူကဟိုဖြတ်နဲ့ဖြတ်သွားမယ်အမှန်တကူပြီးတော့ reflection ကိုခေါ်ရဲနှစ်ခုခွဲထုတ်လိုက်တော့ခွဲထုတ်လိုက်ပြီးတော့သက်ဆိုင်ရာမှန်လေးနဲ့ TV ပြန်လာပြီးတော့ရှင်သူ့ကိုကြည့်ရတယ်ကြည့်တဲ့အခါကျတော့ဒီ wave နှစ်ခုပြန်လာတာတခုနဲ့တခုက180 degree ကိုယ်လေးကြောင့်မလို့ခုနကကျွန်တော် physics မှာတော့ destructive interference တူခေါ်ရဲအဲ့ဒါဖြစ်ပြသွားမယ်ဒီလိုမျိုးကခုနလာတဲ့ gravitational wave ကသာဒီ laser ကို interfere လုပ်မယ်ပေါ့လေနောက်ဝင်နှောက်ရှက်မယ်ဆိုလို့ရှင်အဲ့ဒီမှာ flight တုန်နေတွေ့ရမလို့ခမတာတော့ဒီတစ်ခေါက်မှာအဲ့ဒါတော့တွေ့တာပဲဆိုတော့ distortion ကိုခေါ်တော့ပေါ့လေဘုနာ gravitational wave interference ကြောင့်လို့လိုင်းတော်လေးတော့တွေ့တယ်။ဒီကလည်းပြစ်ပြီးတယ်။စရရင်အရင်ဆိုင်ကပြောပြီးသားဒီကပြစ်ဖို့လုံးဝမဖြစ်နိုင်ဘူးပြောထားဟုတ်။ဒီကောက်မှာ14နိုင်ငံသိပ္ပံပညာရှင်တွေရဲ့နောက်ဆုံးပေါ် detector နဲ့လုပ်တဲ့ကြောင့်မလို့အခုတခါတွေ့ရတယ်။ဒီ distortion တွေဘယ်လောက်ရှိလဲဆိုရှင်ဒီ proton တစ်ခုရဲ့တပေါင်းပုံတစ်ပုံလောက်ရှိတဲ့ wavelength တွေကိုတော့တွေ့တာ။အဲ့ဒါတွေရဲ့ထုတ်ဆောင်မှုတွေကိုတော့တွေ့တာ။အဲ့ဒါတစ်ခုတည်းကတွေ့ရမှာမဟုတ်ခုစလုံးကတွေ့တဲ့တရားတွေကို confirm လုပ်လို့ရအောင်။ဆိုတော့ဒါကပထမအဆုံးအောင်မြင်မှုတစ်ခုပါပဲ။
ဒေါက်တာဝင်းတာထွေရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော
်။သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။သောတာရှင်များရှင်ဖေဖော်ဝါရီ17ရက်နေ့ဟာသိပ္ပံပညာရတွေကိုလေ့လာနေကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုဂုဏ်ပြုတဲ့နိုင်ငံတကာနေ့ဖြစ်ပါတယ်။ကုလသမဂ္ဂကပထမအဦးဆုံးကျင်းအထိတ်မှပွဲဆင်နွှဲတဲ့ဒီအခမ်းအနားမှာသိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးတွေပါဝင်မှုကိုထောက်ခံအားပေးဖို့တိုက်တွန်းခဲ့ပါတယ်။အမျိုးသမီးများနဲ့မိန်းကလေးငယ်တွေသိပ္ပံပညာလေ့လာမှုအကြောင်းကိုဒီတစ်ပတ်သတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလှတန်းကတင်ပြထားပါတယ်ရှင်။
It's a pleasure to address you all today on the occasion of the first United Nations International Day of Women and Girls in Science. The observance of this day provides an occasion to come together, to champion and promote the need for more participation of women and
girls. ကုလသမဂ္ဂကကျင်းပခဲ့တဲ့ပထမအဦးဆုံးခန်းနာမှာအခုလိုမိကွန်းပြောကြားခွင့်ရတဲ့အတွက်ကျေးဇူးတင်လှပါတယ်။ဒီနေ့မှာတက်ရောက်လာကြသူတွေအနေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသိပ္ပံနဲ့ဤပညာအခမ်းကဏ္ဍမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးအတွက်စူပေါင်းကြိုးပမ်းကြရမှာဖြစ်ပါတယ်။ဒါကြောင့်လေဒီအမှတ်တရနေ့မှာကျမတို့အနေနဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုသိပ္ပံနဲ့ဤပညာမှာကမ္ဘာတစ်ဖက်လက်တွေ့ဘယ်လိုပညာစီးပူးခွင့်ပေးနိုင်မလဲ။ဘယ်လိုအလုပ်ကင်တွေဖန်တီးပေးနိုင်မလဲဆိုတာကိုလည်းဝိုင်းဝန်းစဉ်းစားပေးကြပါစို့လို့မော်တနိုင်ငံအမျိုးသမီးသမ္မတမာရီလူဝီကယ်လရိုပရီကာကဖေဗရီလ17ရက်နေ့ကကုလသမဂ္ဂမှာကျင်းပခဲ့တဲ့သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးတွေဆိုင်ရာနိုင်ငံတကာနေ့အခမ်းအနားမှာခုလိုပြောကြားသွားတာဖြစ်ပါလေကုလသမဂ္ဂကနေ့အခုလို International Day of Women and Girls in Science ဆိုတဲ့ထိမ့်မှတ်နေ့ကိုဖေဗရီလ17ရက်နေ့အဖြစ်တရားဝင်သတ်မှတ်ပြီးဒီနေ့ဟာပထမဦးဆုံးအထိမ့်မှကျင်းပတဲ့နေ့ပဲဖြစ်ပါတယ်။မော်တော်အမျိုးသမီးသမရဟာသိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံခံတွေတက်မှပြဖို့အဆိုပြုတင်သွင်းခဲ့သူတွေနဲ့တူပါဝင်ဖြစ်ပါတယ်။သူက
This International Day of Women and Girls in Science presents us with an opportunity to consider that role more deeply, to explore what must be done.
သိပ္ပံပညာမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုင်ရာနိုင်ငံတကာနေ့ဟာစိုးရင်ပွေရာတရက်ဖြစ်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေသိပ္ပံပညာမှာခွဲခြားဆက်ဆံခံရမှုပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုအတွေ့ခွင့်လန်းတရက်ကိုဖန်တီးပေးရရောက်ပါတယ်။အထူးသဖြင့်သိပ္ပံပညာစီးပူးရေးနဲ့သုတေသနပြုစုမှုခွင့်လန်းတွေပဲဖြစ်ပါတယ်။ဥရောပကော်မရှင်ကထုတ်ပြန်တဲ့စင်စရာတွေရဥရောပသမဂ္ဂနိုင်ငံတွေမှာအမျိုးသမီးတွေဟာအသိဉာဏ်ပညာရေးရဲ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာခန့်အပ်ခံရမှုကနည်းပါးနေတာတွေ့ရပါတယ်။တခြားနိုင်ငံတွေမှာလည်းခုလိုလွှမ်းမိုးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေပါဝင်နိုင်မှုက45ရာခိုင်နှုန်းကနေ17ရာခိုင်နှုန်းအထိအမျိုးမျိုးကွဲပြားနေတာတွေ့ရပါတယ်။တခြားကမ္ဘာနိုင်ငံတွေမှာလည်းအခြေအနေဟာအလားတူပါပဲ။အချို့နိုင်ငံတွေမှာဆိုလုံးဝကိုမရှိကြတာတွေ့ရပါတယ်။ ဒါကြောင့်မို့သိပ္ပံပညာနှင့်ပတ်သက်ပြီးပညာရေးသုတေသနနှင့်အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဦးစားပေးလှူဆောင်ရမှာဖြစ်ပါတယ်လို့မော်တာတမရမာရီလူဝီကလရိုပရကာကပြောကြားသွားတာဖြစ်ပါတယ်။သိပ္ပံပညာဆိုင်ရာလောကမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။ဒါကရေပူရအားဖြင့်တိုးတက်လာတယ်လို့ဆိုပေမဲ့တင်ချာအင်ဂျင်နီယာကွန်ပျူတာပညာရပ်တွေမှာတော့နေပါနေသေးတာတွေ့ရပါတယ်။ကမ္ဘာတစ်ဖက်မှာသိပ္ပံပညာမှာသုတေသနပြုစုမှုမှာဆိုအမျိုးသမီးတွေပါဝင်မှုဟာ28ရာခိုင်နှုန်းရှိပြီးမြောက်အမေရိကတိုင်းနဲ့ဥရောပမှာဆိုရင်32ရာခိုင်နှုန်းရှိတာတွေ့ရပါတယ်။ဒါကြောင့်လည်းခုလိုသိပ္ပံပညာမှာအမျိုးသမီးတွေပါဝင်မှုနေပါတဲ့အချက်နဲ့ပတ်သက်လို့အမျိုးသမီးသိပ္ပံပညာရှင်ရှေ့ဆောင်တွေကသတိပေးခဲ့ကြပါတယ်။ Jocelyn Bell Burnett ကတော့ Astrophysics ယူပပိဒပညာရှင်တူဖြစ်ပါတယ်။သူက TEDx ညီလာခံမှာမကြသေးမီကပြောကြားသွားတာကတော့
We need all the talent there is.We need all the bright ideas there are as well and we cannot afford
Tomorrow အနေနဲ့ကျွမ်းကျင်ပညာရှင်တွေရနိုင်တဲ့လောက်လိုအပ်နေပါတယ်အတွေးခေါ်အကြံဉာဏ်ကောင်းတွေကိုလည်းလိုအပ်ပါတယ်ဒါကြောင့်လည်းကမ္ဘာလူဦးရေတဝက်နီးပါးရှိတဲ့အမျိုးသမီးတွေကိုခြံထားလို့မဖြစ်နိုင်ပါဘူးရှင
်ဒီချိန်ထဲမှာပဲ STEM လို့ဒုကောက်ခေါ်တဲ့ Science Technology Engineering နဲ့ Math ဆိုတဲ့သိပ္ပံနည်းပညာ Engineer နဲ့တင်ချာပညာရပ်တို့နဲ့ပတ်သက်လို့လေအင်မီရောကမြုပ်မိတွေပုံမပါဝင်လောက်ကင်နိုင်စီဖို့မင်းကလေးတွေကိုငယ်ရွယ်တဲ့ဘဝအแทးကအပီးရေးကိုလည်းထောက်ခံခဲ့တာဖြစ်ပါတယ်။သမရဥပမာက
Girls for example we don't lift up models
မင်းကလေးငယ်ရွယ်ကိုအသက်အရွယ်နေနေကြတဲ့ကသိပ္ပံနဲ့နည်းပညာမှာစိတ်ဝင်စားမှုရှိစေဖို့အပီးထောက်ခံတာနေပါနေသေးတာတွေ့ရပါတယ်။သိပ္ပံနဲ့နည်းပညာအင်ဂျင်နီယာနဲ့စင်ရှာပညာရပ်တွေမှာမင်္ဂလာငယ်ရေအားကြအတူယူရမယ်အောင်မြင်တဲ့အမျိုးသမီးရှေ့ဆောင်တွေစီးဖို့လိုအပ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာသိပ္ပံနဲ့နည်းပညာအင်ဂျင်နီယာနဲ့တင်ချဘာသာရပ်တွေကိုစီးပူးနေကြတဲ့အထက်တန်းကျောင်းသူ၄သိန်းလောက်ထံကစစ်တမ်းကောက်ခံရမှာတော့လေးရာဂိုင်းနှုံးလောက်ကသာသူတို့တွေအားကြအတူယူနိုင်မယ်သူတို့ကိုမြေတောင်မြှောက်ပေးနိုင်မယ်အမျိုးသမီးသိပ္ပံပညာရှင်တွေသူတို့တွေရှိတယ်လို့ဖြေကြားခဲ့တာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာသိပ္ပံပညာတွေစီးပူးနေတဲ့မြန်မာအမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့အတွေ့အကြုံတွေကဘယ်လိုရှိပါသလဲ။သီရိလင်းကတော့ Georgia Region Secretary မှာဦးနှောင်နဲ့အာယုံကျော်သိပ္ပံဆိုင်ရာပါရဂူဘွဲ့ကိုစီးပူးခဲ့သူဖြစ်ပါတယ်။ပါရဂူဘွဲ့ယူရတဲ့အတွေ့အကြုံနဲ့ပတ်သက်လို့သူ့ရဲ့ပြောကြားချက်က
ဒီ American ပြည်သူ့ကိုစတောင်းလာတဲ့အချိန်မှာဒီမှာဆယ်ရန်းနေစပြီးတော့တက်တယ်ပေါ့နော်။အဲဒီမှာဒီ High School မှာ Biology ကိုပထမဆုံးဝင်လာပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းကိုပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေပတင်းနေတယ်မှာပါတာတို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာတယ
်
စိတ်ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့now the grad school or the neuroscience program ni shao phit twa da bo na di paragu kwe chang shao pho so ra di ma gre summary bo phi ya ba le a la entrance exam lo myo bo na ai gre a man ne go di undergrad ma grade si bo na a man ne tai de chang o shao bo na pi yin di tu ni san ne pat tat de a lo myo lou phu lo shin le a la a mya yi thao ku ya ba le ကိုကောင်းနေပေါ့နော်ဒီအကယ်၍ကိုတောင်းဝင်ဝေးရပြီဆိုလို့ရှိရင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်ရတယ်ပထမနှစ်ပြီးလို့ရှိရင်တော့ညာစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့တက်ဆိုင်တဲ့သူရဲ့ပနာကိုအလုံးလောက်တာပါပဲဒီပါကိုရဖို့ဆောင်းမွေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှိရင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲဒီဆောင်ပွဲဖြေရတယ်အဲဒီဆောင်ပွဲအောင်ပြီဆိုလို့ရှိရင် PhD candidate ဖြစ်ပြီဆိုပြီးတော့သတ်မှတ်တယ်ပေါ့နော်အဲဒီဆောင်ပွဲကအရေးကြီးဆုံးပေါ့အဲဒီဆောင်ပွဲပြီးလို့ရှိရင်ကိုယ့်ရဲ့ဥပဒေနာလောက်တဲ့ thesis ကိုပေါ့နော်ပြန်လောက်ရတယ်ပြန်လောက်ပြီးရင်အဲဒီ thesis ကို defense လောက်ရတယ် defense လောက်တဲ့ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ် thesis committee ဆိုလို့ရှိရင်ကျောင်းကကိုနဲ့တဆိုင်နဲ့ professor 5ယောက်အဲဒီ committee မှာပါတယ်ပေါ့နော်အဲဒီ professor 5ယောက်ကကိုရဲ့ thesis ကို monitor လုပ်ရပါတော့ကိုလောက်ထားတဲ့သူစေနာကိုဒီဆရာကြီးအကြောင်းက ကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှိရင်မိကွန်းနေမိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ခြင်းနေဆိုလဲသူတို့နဲ့ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီးဆိုလို့ရှိရင်တော့ဒါပါရဂူပွဲရတယ်ပေါ့နော်
တက်ပါပညာကိုခုလိုပေါ့နော်ပါရဂူပွဲထီလေ့လာဖို့အတွက်ကအမျိုးသမီးတူအနေနဲ့ဘလို့အခက်ခဲတွေမြင်ပါလဲရှင
်အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒါသူ့စေတနာဆိုတော့ကိုရမယ် result ကလည်းမသေးကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်ပန်းတာနဲ့ပေါ့နော်အများကြီးတခြားအများကြီးစဉ်းစားကြလို့ရပါပေါ့တော့အဲ့ဆိုမိသားစုတခြားကိစ္စတွေအတွက်အချိန်ရော့တာပေါ့အခုလိုအရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းမယ်ပါလို့လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career ကို affect ဖြစ်နိုင်တာပေါ့
ဒေါ်လလတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကအကျညာပြမှာဖြစ်ပါတယ
်။ယူကန္တာနိုင်ငံကအဓိကတက်ခံကောင်းဆောင်ဟာနှစ်ရက်အတွင်းဒုတိယအကြိမ်မြောက်ဖမ်းခံထားရပါတယ်။သမ္မတယူကော့ပွဲမှာလက်ရှိသမ္မတယိုဝီရီမူစီဗနီနောက်ကဒုတိယနောက်သူ့နောက်ကနေဒုတိယခလလန်းနေရာကလိုက်နေတာကိုမဲရလက်တွေကပြနေချိန်မှာပဲသူအဖမ်းခံထားရတာပါကမ်ပါလာမြို့ကပါတီယုံချုပ်ကနေ PC ကနေသူ့ရဲ့ Forum for Democratic Change FDC ပါတီကတခြားထိတန်းအဖွဲ့ဝင်တွေကိုရက်တက်ဖွဲ့ကဒီကနေ့ဖမ်းသွားတာလို့မျက်မြင်တွေ့သူတွေကပြောပါတယ်အနာဘန်ဒီဘက်ကယူကော့ပွဲဆိုင်ရာမတမာမှုတွေလုပ်တယ်ဆိုတဲ့အကြောင်းပြောဆိုမဲ့တင်းစားရှင်လင်းပွဲလုပ်ဖို့ပါတီကောင်းဆောင်တွေကြိုးစားရတဲ့အများအစအဦးတွေကိုရက်တက်ဖွဲ့ကမျက်ရည်ဝန်းတွေနဲ့ပြစ်ပါတယ်နောက်ထပ်သမ္မတလောင်းတူဖြစ်တဲ့ဝန်ကြီးချုပ်ဟောင်း MMM မှု Mbabazi ကတော့သူ့အိမ်ကနေရက်တက်ဖွဲ့ရှေ့ပြေးအဆောင်အရှောင်မပါပဲဒီကနေ့ထွက်သွားပါတယ်။လမ်းတွေပေါ်မှာရက်တက်ဖွဲ့ဝင်တွေကင်းလှည့်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုသူကအွန်လိုင်းမှာတင်ထားပါတယ်။ယူဂန္ဒါရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ယာယီမဲဂျာလက်တွေမှာတော့သမရမူစီဗန်နီကမဲရည်အတွက်60နှစ်ရာခိုင်နှုန်းလောက်နဲ့ဦးဆောင်နေပြီး PC ကိုင်က32ရာခိုင်နှုန်းကျထားပါတယ်။ Mbabazi ကတော့2ရာခိုင်နှုန်းတော့မရပဲတတိယနေရာကလိုက်နေပါတယ်။လီဗျားနိုင်ငံနောက်ပိုင်းတူနီရှားနိုင်ငံနေဇက်က IS သွေးကြွအစွန်ရောက်ဖွဲ့ရဲ့လေ့ကျင့်ရေးစခန်းတစ်ခုကိုဒီကနေ့အမေရိကန်စစ်လေယာဉ်တွေကပုံကျဲတိုက်ခိုက်တာမှာပြစ်မှတ်ကိုထိမှန်ပြီးအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့ဝင်တွေဒါဇင်ပေါင်းများစွာသေဆုံးပါတယ်။ဒီလေကြောင်းတိုက်ခိုက်မှုတွေ IS ဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တူဖြစ်သူနူရဒင်းချူချန်နီသေဆုံးသွားဖွယ်ရှိတယ်လို့အမေရိကန်ကာဝေးတာဝန်ရှိသူတွေကပြောပါတယ်။တူနီရှားနိုင်ငံမှာပြီးခဲ့တဲ့နှစ်ကလုခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုဟာအခုသေဆုံးတဲ့ IS ခေါင်းဆောင်နဲ့ဆက်ဆံနေတယ်လို့ပြောထားတာပါ။တူနစ်မျိုးကပြားလိုက်တဲ့ခုနဲ့မြို့တော်အပြင်ဘက်ကအပန်းဖြေကမ်းခြေတစ်ခုတူကိုတိုက်ခတ်တာမှာလူ60ထဲမှနေသေဆုံးခဲ့ရပါတယ်။တောင်တိုးပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတို့မှာတရုတ်ကမြေပြင်ကနေဝင်ရင်ပြစ်ဒုံးကြီးတွေချထားတယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်ဒေသတွင်းလူမျိုးရေးပေါ်ရေရှည်ကျိုးဆက်တွေဖြစ်လာနိုင်ခြေပေါ်ဆွေးနွေးညှဉ်းပေါင်းတာတွေပြင်းထန်ဖြစ်လာပါတယ်။တောင်တိုးပင်လယ်ထဲမှာတင်းမာမှုတွေပိုတိုးလာနေတဲ့ပေါ်ပူပြီးစိုးဝင်လာကြတယ်ဆိုတာကိုဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကဒီကနေ့ပြောကြပါတယ်။ချမ်းမြေနိုင်မြောက်ပိုင်းမှာတအောင်မျိုးသားလူမျိုးရေးတပ်မတော်ချမ်းမြေပြည်နယ်တတော်ရေးကောင်စီနဲ့မြန်မာတပ်မတော်ကြားဆက်ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအမေရိကန်တန်ယုံနေနဲ့များစွာဆွေးနွေးပူပန်ပြီးတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Grace Burns ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။စနေနေ့မနေ့6:00ကနေ9:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line 2 meter 30 40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.